to the Voice of America in Burmese.
ဖီယိုတောတာရှင်နေအတွက်မင်္ဂလာရှိတဲ့မနက်ခင်းဖြစ်ပါစေရှင်။အမေရိကန်ပြည်ထောင်စုဝမြို့တော်ဝါရှင်တန် DC ကနေ2015ခုနှစ်ဒီဇင်ဘာလ15ရက်အင်္ဂါနေ့မနက်ခင်း VOA စီစဉ်တွေကိုတိုက်ရိုက်ထုတ်လွှင့်ပေးနေပါပြီ။လိုင်းဒိုမီတာ2430နဲ့40တို့ကနေဖန်ယူနားဆင်နိုင်ပါလိမ့်ရှင်။ကျမခွာညိုပါအခုမနက်ခင်းစီစဉ်တွေတာဝန်ယူပါမယ်ရှင်
။မင်္ဂလာမနက်ခင်းပါရှင်။ကျမအင်ဂျင်နိုင်ပါ။သတင်းတွေကိုကိုရဲကောင်နဲ့အတူပြောပြသွားမှာပါရှင်။ဒီကနေ့မနေ့အတွက်တော့ IS အစိုးရတွေကိုချေမုန်းနေတဲ့တိုက်ပွဲမှာအမေရိကန်ကဥဆောင်တဲ့ညွန်ပေါင်းအဖွဲ့ကအစိုးမှအနိုင်ရလိမ့်မယ်လို့သမ္မတဩဘားမားကပြောဆိုလိုက်တဲ့သတင်းဖိလစ်ပိုင်မှာကြားရောက်နေတဲ့ဒီတိုက်ဖွန်းမုန်တိုင်းကြောင့်ဒီဘေကင်းယာကိုဒေသခံလူတွေကိုပြောင်းရွှေ့ပေးနေတယ်လို့အာဏာပိုင်တွေကပြောကြားလိုက်တဲ့သတင်းနဲ့အတူအခြားထူးခြားတဲ့နိုင်ငံတကာသတင်းတွေကိုဒီကနေ့မနေ့နားဆင်ရဖို့ရှိပါတယ်ရှင်
အခုမနက်ခင်းဆက်ပြီးတော့နားဆင်ကြရမယ့်သတင်းဆောင်ပါတွေနဲ့ဆက်သွယ်မေးမြန်းချက်တွေထဲမှာတော့ကမ္ဘာပေါ်မှာဘိန်းဆိုင်ပြိုမှုဒုတိယအများဆုံးဖြစ်နေတဲ့မြန်မာနိုင်ငံမှာဘိန်းဆိုင်ပြိုတာကိုရာဇဝတ်မှုအဖြစ်သတ်မှတ်ထားတာဟာဘိန်းပပျောက်ရေးအတွက်အထောက်အကူမဖြစ်ဘူးလို့ပြောပါတယ်
။ Well, it would be very helpful if they are not criminalized, if the law would be changed.
Transitional Institute TNI ကသုတေသီတူရဲ့ပြောပြချက်ကိုအစုံအလင်းနားဆင်ရပါမယ်။ပြည်တွင်းစပါးဆေးတက်နေတာဘာကြောင့်လဲဆိုတာကိုလည်းနားဆင်ကြရမှာဖြစ်တယ်လို့မဲဆက်ကြဝလာပြိုင်ပွဲဝင်မဲ့အမေရိကန်ပြည်ထောင်စုမှရောက်နေတဲ့မြန်မာအလှမဲကယုံကြည်မှုအပြည့်ရှိနေတယ်ဆိုတဲ့အကြောင်းကိုလည်းပြောပြပေးသွားအောင်ပါပါ။နောက်ပိုင်းမှာခရစ်မတ်တေးလက်ဆောင်နဲ့အတူပုံမှန်ထုတ်လွှင့်ပေးနေကြသုတဆုံလင်အမေရိကန်တခွင်စီးပွားရေးမနက်ခင်းအင်္ဂလိပ်စာကန်တာတွေကိုလည်းနားဆင်ကြရပါမယ်ရှင်။အခုရင်ဆုံးတော့နောက်ဆုံးရထားတဲ့ဒေသတွင်းနဲ့နိုင်ငံတကာသတင်းတွေကိုမတ်အင်ဂျင်နိုင်နဲ့ကိုရဲကောင်တို့ကကြေညာပေးကြပါမယ်ရှင်။
IS Islamic အစွန်းရောက်စစ်သွေးကြွတွေကိုဆန့်ကျင်ချေမုန်းနေတဲ့သူတို့ရဲ့တိုက်ပွဲမှာအမေရိကန်ပြည်ထောင်စုဥဆောင်တဲ့ညွန်ပေါင်းအဖွဲ့အနေနဲ့အစုံးမှအောင်နိုင်လိမ့်မယ်လို့ယုံကြည်ကြောင်းအမေရိကန်သမ္မတဘရက်အိုဘားမားကတနင်္လာနေ့ကပြောဆိုလိုက်ပါတယ်။စစ်သွေးကြွအုပ်စုဟာအရေးနိုင်နေပြီးသူတို့ရဲ့ခေါင်းဆောင်တွေဟာလည်းပုံဆောင်မှုနေရာမရှိတော့ဘူးလို့သမ္မတအိုဘားမားကပြောပါတယ်။IS စစ်သွေးကြွတွေကိုချိန်မုံမှုလက်တလောကြိုးပမ်းမှုနဲ့ပတ်သက်ပြီးတော့သူ့ရဲ့အမျိုးသားလုံခြုံရေးအဖွဲ့နဲ့တနင်္လာနေ့ကတွေ့ဆုံပြီးတဲ့နောက် IS တွေကိုတင်းတို့အလှည့်ရောက်တော့မယ်လို့သမ္မတကပြင်းထန်တဲ့စကားလုံးတွေနဲ့ပြောသွားပါတယ်။ဒီလအစောပိုင်းကကယ်လီဖိုးနီးယားပြည်နယ်ဆန်ဘာနာဒီနိုမြို့မှာ IS တွေကိုအားကျတယ်လို့ယူဆတဲ့ဇနီးမောင်နှံရဲ့အကြမ်းဖက်တိုက်ခိုက်မှုအပြင်နိုဝင်ဘာလကပဲရစ်မြို့မှာအကြမ်းဖက်သမားတွေရဲ့သွေးထွက်တန်ယူတိုက်ခိုက်မှုတွေဖြစ်ခဲ့ပြီးတဲ့နောက်သမ္မတအိုဘားမားကအမေရိကန်နိုင်ငံသားတွေကိုအခုလိုအားပေးစကားပြောဖို့ကြိုးစားတာဖြစ်ပါတယ်။အမေရိကန်ပြည်ထောင်စုအနေနဲ့အထူးအလေးထားဆောင်ရွက်တဲ့စိတ်ဓာတ်နဲ့နိုင်ငံပေါင်းစုံပါဝင်တဲ့ညွန်ပေါင်းအဖွဲ့ကြိုးပမ်းမှုမှာစက်ပြီးဥဆောင်နေမှာဖြစ်တယ်လို့လည်းသမ္မတအိုဘားမားကပြောသွားပါတယ်။ IS ကိုချေမုန်းတဲ့မဟာဗျူဟာမှာတော့အပြောင်းလဲကိုသမ္မတကထုတ်ပြန်ကြေညာခြင်းမရှိခဲ့ပေမဲ့ညမောင်းတပ်ဖွဲ့တွေအနေနဲ့အကြမ်းဖက်ခေါင်းဆောင်တွေကိုရှာဖွေပြီးချေမုန်းမဲ့အပြင်ဣရက်စစ်တပ်အပြင် IS တွေကိုတိုက်ခိုက်နေတဲ့ Syria မှာရှိတဲ့အတိုက်ခံတပ်သားတွေကိုလည်းလေ့ကျင့်သင်တန်းပေးပြီးလက်နက်တွေတန့်စင်ပေးမှာဖြစ်ပါတယ်ရှင်
။ပြင်သစ်သူနာပြုသင်တန်းကျောင်းတစ်ခုကဆရာတယောက်ဟာစာသင်ခန်းထဲမှာ IS အကြမ်းဖက်အဖွဲ့ကိုထောက်ခံသူတအုပ်ကဓာတ်နဲ့ထိုးတာခံခဲ့ရတယ်လို့တိုင်တန်းခဲ့တာနဲ့ပတ်သက်ပြီးသူလှုပ်ကြံပြောဆိုခဲ့တာဖြစ်တဲ့အကြောင်းဝန်ခံခဲ့ပါတယ်။ Paris မြို့အနောက်မြောက်ဘက်အဘလ်ဗီလီယာမျိုးကအသက်45နှစ်အရွယ်ရှိတဲ့ကျောင်းဆရာတဦးဟာသူ့ရဲ့လေဘင်းနဲ့နဘေးမှာပြင်းထန်တဲ့ဒဏ်ရာဓာတ်ဒဏ်ရာတွေရလို့ဆေးရုံတင်ထားခဲ့ရတာပါ။သူကသူ့ကိုဓာတ်နဲ့ထိုးတဲ့သူဟာ IS အကြမ်းဖက်အဖွဲ့ကိုကိုးစားပြုတဲ့ Daesh ဆိုတဲ့နာမည်ကိုကြွေးကြော်ပြီးဒါဟာသတိပေးချက်တစ်ခုဖြစ်တယ်လို့ဩဟိတ်ခဲ့တဲ့အကြောင်းသူကတိုင်ကြားထားတာဖြစ်ပါတယ်။အခုအခါမှာတာဝန်ရှိသူတွေကအဲ့ဒီဆရာရဲ့ဒဏ်ရာတွေဟာတည်စေလောက်အောင်ပြင်းထန်ခြင်းရှိမရှိနဲ့ဘာလို့အခုလိုလိန်ညာတိုင်ကြားကြရလဲဆိုတာနဲ့ပတ်သက်ပြီးစုံစမ်းမေးမြန်းနေတယ်လို့သိရပါတယ်။ IS အကြမ်းဖက်အဖွဲ့ဟာပြင်သစ်စာသင်ကျောင်းတွေကိုတိုက်ခိုက်ဖို့နှိုးဆော်ထားတာဖြစ်တဲ့အတွက်အခုဖြစ်ပွားတဲ့အမှုကိုအကြမ်းဖက်မှုတိုက်ဖြတ်ရေးအဖွဲ့ကတာဝန်ရှိသူတွေကချက်ချင်းပဲကင်တွယ်ပြီးစစ်ဆေးခဲ့တာဖြစ်ပါတယ်
။အာဖဂန်နစ္စတန်မှာရောင်းရင်းရဲဘော်တွေကို NDA ကြားရောက်စေပြီးတပ်ပြေးမှုနဲ့တက်ကြက်ဘိုဝါဘတ်ဒဲလ်ကိုစစ်ခုံရုံးတင်ဖို့အမေရိကန်စစ်တပ်ကတနင်္လာနေ့ကကြေညာလိုက်ပါတယ်။ဘက်ဒဲလ်ဟာတာလီဘန်တို့ရဲ့အကျဉ်းသားအဖြစ်၅နှစ်ကြာနေခဲ့ပြီးတဲ့နောက်ကျူးဘားနိုင်ငံဂွမ်တာနာဘိုပင်လယ်အော်မှာရှိတဲ့အမေရိကန်အကျဉ်းထောင်မှာဖမ်းဆီးထားတဲ့တာလီဘန်၅ဦးတို့နဲ့ပြီးခဲ့တဲ့နှစ်ကဖလှယ်ခဲ့လို့ပြန်ပြီးလွတ်မြောက်လာသူဖြစ်ပါတယ်။သူ့ကိုပြစ်မှုထင်ရှားတွေ့ရှိရင် ဘက်ဒဲဟာစစ်အကျဉ်းတောင်မှာထောင်ဒဏ်တသက်ကြားခံရမှာဖြစ်ပါတယ်။ဒီနေ့စောစောပိုင်းကတရားရုံးမှာဘက်ဒဲရဲ့စစ်ဖက်တရားခံရှေ့နေအဖွဲ့ကသူ့ကိုအသေးအဖွဲပြစ်မှုနဲ့အရေးယူတင်ကြောင်းရာဒူးလျှော့ချပြီးထောင်ဒဏ်ခိတ္တချကစစ်တပ်ကနေနာမည်ပြက်နဲ့ထုတ်ပြစ်တင်ကြောင်းအကြံပေးခဲ့တာပါ။ဘက်ဒဲအနေနဲ့တာလီဘန်ကိုအားပေးသူမဟုတ်တယ်လို့သူ့ကိုလိုက်လံရှာဖွေစင်မှာအမေရိကန်စစ်သားတွေလည်းတေဆုံးခြင်းမရှိခဲ့ကြောင်းသူတို့ကပြောပါတယ်။ဒါအပြင်တာလီဘန်တို့ရဲ့နှိပ်စက်မှုကိုခံခဲ့ရတယ်လို့သူရှိနေတွေကလည်းပြောပါတယ်။ဒါပေမဲ့စစ်ဖက်ဆိုင်ရာအစိုးရရှင်းတွေကတော့တက်ကြက်ဘက်ဒဲပျောက်ဆုံးစဉ်မှာသူ့ကိုစစ်သားတွေကရှာဖွေခဲ့ရမှာတာလီဘန်အကြမ်းဖက်သမားတွေရှိတဲ့အာဖဂန်နစ္စတန်ဒေသတွေကိုတွားရောက်ခဲ့တဲ့အတွက်ဒီ NAL ရှိစေခဲ့တဲ့အကြောင်းပြန်လည်ခြေပါခဲ့ကြပါတယ်ရှင
်။အမေရိကန်နိုင်ငံသားဝန်ကြီးဂျွန်ကယ်ရီဟာတနင်္လာနေ့ကပဲရစ်မြို့မှာဥရောပနဲ့အာရဗ်နိုင်ငံတွေကအခြားနိုင်ငံသားဝန်ကြီးတွေနဲ့တွေ့ဆုံဆွေးနွေးခဲ့ပြီး IS အကြမ်းဖက်အဖွဲ့ကိုတိုက်ပွဲဝင်မှုနဲ့ဆီးရီးယားနိုင်ငံရဲ့ပြည်ရင်းရေးအခြေအနေနဲ့ပတ်သက်ပြီးနိုင်ငံရေးရအဖြေရှာနိုင်မှုအတွက်ဆွေးနွေးခဲ့ကြပါတယ်။ကုလသမဂ္ဂအထွေထွေအတွင်းမှူးချုပ်ဘန်ကီမွန်နဲ့သူ့ရဲ့ဆီးရီးယားနိုင်ငံဆိုင်ရာအထူးကိုယ်စားလှယ်စတဖန်ဒီမစ္စတူရာတို့ပါဝင်တဲ့တန်တမန်တွေဟာတောက်ကြနေ့ကနယူးယောက်မြို့မှာတွေ့ဆုံခဲ့ပြီးဒီကိစ္စနဲ့ပတ်သက်လို့အကြောဆွေးနွေးခဲ့ကြပါတယ်။သူတို့ဟာအပြစ်ခတ်ရစဲအတွက်အခြေခံအုတ်မြစ်တစ်ခုရဖို့နဲ့ပြီးခဲ့တဲ့လကဗီယက်နာမြို့မှာပြုလုပ်တဲ့နိုင်ငံတကာသဘောတူညီချက်တွေကိုအခြေခံပြီးဇန်နဝါရီလ1ရက်နေ့ကျရင်ငြိမ်းချမ်းရေးဆွေးနွေးပွဲတစ်ခုစတင်နိုင်မှုအတွက်ဆွေးနွေးခဲ့ကြတာဖြစ်ပါတယ်။ဒါဟာ2014ခုနှစ်အစောပိုင်းမှာကုလသမဂ္ဂကကြားဝင်ပေးတဲ့ငြိမ်းချမ်းရေးဆွေးနွေးပွဲနှစ်ကြိမ်တိုင်တိုင်အောင်မြင်မှုမရဘဲပြီးဆုံးသွားတဲ့နောက်နှစ်နှစ်နီးပါးအကြာမှာအရေးကြီးဆုံးစိတ်ဆက်ညှိနှိုင်းဆွေးနွေးပွဲကျင်းပခဲ့တာဖြစ်ပါတယ်။အဲ့ဒီကုလသမဂ္ဂရဲ့စိတ်ဆက်ညှိနှိုင်းဆွေးနွေးပွဲပြီးကြတဲ့ကစီဒီယာသမရဘာရှာအေအာဆတ်ကိုတိုက်ခိုက်နေတဲ့အတိုက်အခံနဲ့စစ်သွေးကြောအုပ်စုတွေဟာစီဒီယာနိုင်ငံအရှေ့ပိုင်းနဲ့အီရတ်နိုင်ငံမြောက်ပိုင်းကိုသိမ်းပိုက်ထားတဲ့ Islamic State စစ်သွေးကြောအဖွဲ့တွေနဲ့ပူးပေါင်းပြီးရှုပ်ထွေးတဲ့အခြေအနေကိုဖန်တီးခဲ့တာဖြစ်ပါတယ်။2011ခုနှစ်မတ်လကစတင်ဖြစ်ပွားခဲ့တဲ့စီးရီးယားပြည်ပခါကြောင့်လူပေါင်း 2,400 ကျော်အထိတေဆုံးပြီးလူပေါင်း 11,000 ကျော်အထိနေအိမ်ဆွတ်ခွာထွက်ပြေးခဲ့ရတဲ့အပြင်ဥရောပတိုက်မှာခိုလုံမှုကြိုးစားတဲ့ရွှေပြောင်းဒုက္ခတွေအမြောက်များဖြစ်ပေါ်လာတဲ့အတွက်နိုင်ငံပေါင်းစုံကအစိုးရတွေအနေနဲ့တစ်စုံတစ်ခုအရေးယူဆောင်ရွက်ဖို့လှုံ့ဆော်ကြရတာဖြစ်ပါတယ်ခင်ဗျာ။
UAE အမေရိကန်တိုင်းရဲ့မနက်ဖက်မြန်မာဘာသာစီစဉ်တွေကိုမနက်6နာရီကနေ9နာရီအထိလိုင်းဒိုမီတာ32 kHz 93.5လိုင်းဒိုမီတာ40 kHz 4433ညလိုင်းဒိုမီတာ48 kHz 6185နဲ့ဒုတိယနာရီဝတ်မှာလိုင်းလက်မီတာ190 kHz 1505တို့ကနေထုံလွှင့်ပေးနေပါတယ်ရှင်။
အင်္ဂါနေ့နေ့ကင် VOA မြန်မာပိုင်းရဲ့သတင်းအစီအစဉ်ကိုနားဆင်နေကြတာပါရှင်။ဖိလစ်ပိုင်အရှေ့ပိုင်းမှာတနင်္လာနေ့ကတိုင်ဖွန်းမီလော့ဝင်ရောက်တိုက်ခိုက်ခဲ့ရာမိုးချီပြည်ကမ်းခြေမှာလှိုင်း73ပေအထိမြင့်တက်နိုင်တဲ့အန္တရာယ်ကြောင့်လူပေါင်း9သိန်းကျော်နေအိမ်တွေကနေဘေးကင်းရာကိုပြောင်းရွှေ့ခဲ့ကြရပါတယ်။ကျောင်းတွေပိတ်ထားပြီးလေယာဉ်နဲ့ကရုတ်ယာဉ်တွေသွားလာမှုကိုစိုင်းငံ့ခဲ့တယ်လို့အာဏာပိုင်တွေကပြောပါတယ်။တိုင်ဖွန်းဟာတနာယီ65မိုင်ကနေ115မိုင်အထိလေပြင်းတိုက်ခိုက်နိုင်ပြီး185မိုင်ဝန်းကျင်အတွင်းမှာတော့မိုးကြီးနိုင်တယ်လို့အစိုးရမိုးလေဝသဌာနကထုတ်ပြန်ပါတယ်။ဖိလစ်ပိုင်အရှေ့ပိုင်းဘတ်ဒက်ဂျွန်းကိုတနင်္လာနေ့ကမုန်တိုင်းစဝင်ခဲ့ပြီးဆော်ဆွန်ခေါင်ခရိုင်ကိုဒုတိယတိုက်ခိုက်လိမ့်မယ်လို့မျှော်လင့်ရပါတယ်။ခရိုင်သုံးခုစလုံးမှာရှိတဲ့လူပေါင်း9သိန်းကျော်တို့ကိုတော့တနင်္ဂနွေနေ့ကတည်းကဘေးကင်းရာကိုပြောင်းရွှေ့ခဲ့တယ်လို့အမျိုးသားသဘာဝဘေးအန္တရာယ်ရှော့ချရေးကောင်စီကထုတ်ပြန်ပါတယ်။အများဆုံးရွှေ့ပြောင်းတဲ့ခရိုင်နှစ်ခုကတော့ဆော့ရော့ဂွန်းနဲ့အယ်ဘေးတို့ဖြစ်ကြပါတယ်။ဖိလစ်ပိုင်မှာနှစ်စဉ်တိုင်ဖွန်းမုန်တိုင်း20ခန့်တိုက်ခိုက်လိမ့်ရှိပါတယ်ရှင်။
ကမ္ဘာပေါ်မှာလေထုညဉ့်ညမ်းစေတဲ့ဓာတ်ငွေအများဆုံးထုတ်လွှတ်တဲ့နှစ်နိုင်ငံကခေါင်းဆောင်တွေဖြစ်တဲ့တရုတ်သမ္မတစီကျင့်ပင်နဲ့အမေရိကန်သမ္မတအိုဘားမားတို့ဟာသမိုင်းဝင်ပဲရစ်ရာသီဥတုပြောင်းလဲမှုညီလာခံမှာရလိုက်တဲ့သဘောတူညီချက်တွေကိုအကောင့်ထည့်ဖော်ဖို့တနင်္လာနေ့ကတန်ဋိဌာန်ချမှတ်လိုက်ကြပါတယ်။ခေါင်းဆောင်နှစ်ဦးဖုံးပြောကြရမှာပြီးခဲ့တဲ့စနေနေ့ကရခဲ့တဲ့သဘောတူညီချက်ဟာတကမ္ဘာလုံးပူးပေါင်းဆောင်ရွက်နိုင်မှုရဲ့ရလဒ်ဖြစ်ပြီးတော့နိုင်ငံတကာလှုပ်ဆောင်ချက်တွေအတွက်ရှင်းလင်းပြတ်သားတဲ့လမ်းကြောင်းတစ်ခုဖော်ဆောင်နိုင်ခဲ့တယ်လို့သမ္မတစီကအိုဘားမားကိုပြောခဲ့တဲ့အကြောင်းတရုတ်နိုင်ငံသားရေးဝန်ကြီးဌာနကထုတ်ပြန်လိုက်ပါတယ်။တရုတ်နိုင်ငံအနေနဲ့အမေရိကန်ပြည်ထောင်စုနဲ့အခြားသက်ဆိုင်သူတွေအားလုံးနဲ့ပူးပေါင်းလက်တွဲပြီးအလုပ်လုပ်ဖို့ဆန္ဒရှိတဲ့အပြင်ပဲရစ်ညီလာခံမှာရရှိခဲ့တဲ့သဘောတူညီချက်တွေကိုအကောင့်ထည့်ဖော်ဖို့ဆက်လုပ်သွားမယ်လို့လည်းစီကပြောကြားပါတယ်။ အင်မြူရာရဲ့ထုတ်ပြန်ချက်အရသမ္မတဥဘာမာဟာလာမယ့်နှစ်တွေအတွင်းလေရုညဉ့်ညမ်းမှုကိုရှော့ချမဲ့ပဲရစ်ညီလာခံသဘောတူညီချက်တွေနဲ့ပတ်သက်လို့ချီးကျူးပြောဆိုခဲ့ပြီးဒါဟာအမေရိကန်နဲ့တရုတ်နိုင်ငံအကြားအနီးကပ်စိတ်ဆက်ညှိနှိုင်းမှုတွေကြောင့်ဖြစ်လာခဲ့တာလို့ချီးကျူးပြောဆိုလိုက်ပါတယ်တရုတ်နဲ့အမေရိကန်နိုင်ငံဟာကမ္ဘာပေါ်မှာကာဗွန်လေရုညဉ့်ညမ်းမှုဖြစ်စေတဲ့ကာဗွန်ဓာတ်ငွေထုတ်လွှတ်မှုအများဆုံးနှစ်နိုင်ငံဖြစ်တော်ညာဖြစ်ပေမဲ့လည်းတရုတ်နိုင်ငံရဲ့ထုတ်လွှတ်မှုဟာအမေရိကန်ပြည်ထောင်စုရဲ့ထုတ်လွှတ်မှုထက်နှစ်ဆရှိပြီးဥရောပသမဂ္ဂအဖွဲ့ဝင်28နိုင်ငံရဲ့ထုတ်လွှတ်မှုအလုံးပေါင်းတဲ့နှစ်ဆကွဲကျော်ပိုမိုများပြားပါတယ
2015ခုနှစ်ဒီဇင်ဘာလ15ရက်အင်္ဂါနေ့မနက်ခင်း VOA ကနောက်ဆုံးရထားတဲ့ဒေတာတွေနဲ့နိုင်ငံတကာသတင်းတွေကိုမတ်အင်ဂျင်နိုင်တဲ့ကိုရဲကောင်တို့ကြီးညာပေးသွားကြတာပါအခုမနက်ခင်းနားဆင်ရမယ့်သတင်းဆောင်မတွေထဲမှာတော့အရင်ဆုံးဘိန်းဆိုင်ခင်ပပျောက်ရေးအတွက်ဘာတွေဆောင်ရွက်တင်တယ်လဲဆိုတာကြည့်ကြရအောင်ပါရှင်ကမ္ဘာပေါ်မှာဘိန်းဆိုင်ပြိုးမှုဒုတိယအများဆုံးဖြစ်နေတဲ့မြန်မာနိုင်ငံမှာဘိန်းဆိုင်ပြိုးတာကိုရာဇဝတ်မှုအဖြစ်သတ်မှတ်ထားတာဟာမူရစ်ဆေးဝါးပပျောက်ရေးအတွက်ကြိုးပမ်းတဲ့နေရာမှာအထောက်အကူမဖြစ်တဲ့အကြောင်းနဲ့ဘိန်းအစာထိုးသီးနှံစိုက်ပျိုးရေးအစီအစဉ်တွေအတွက်မူဝါဒချမှတ်တဲ့နေရာမှာလဲဘိန်းဆိုင်တောင်သူတွေကိုပါဝင်စေတဲ့အကြောင်းအရှိတောင်အာရှဒေသမှာဘိန်းဆိုင်ပျိုးထုတ်လုပ်မှုတွေအကြောင်းသုတေသနပြုနေတဲ့ Netherlands နိုင်ငံအခြေစိုက် Transitional Institute TNI ကအစီရင်ခံစာထုတ်ပြန်လိုက်ပါတယ်။သတင်းပြည်စုံကိုတော့ဆက်သွယ်မေးမြန်းထားတဲ့ကိုရဲကောင်ကပြောပြပေးပါမယ်ရှင
်။မြန်မာနိုင်ငံမှာဘိန်းဆိုင်တောင်သူတွေရဲ့ဆွေးနွေးပွဲမြန်မာ OPM Farmers Forum ကို2013ခုနှစ်ကစတင်ပြီးနှစ်စဉ်ပုံမှန်ကျင်းပလာခဲ့ရမှာတွေ့ရှိချက်တွေကိုအခြေခံပြီး TNI အဖွဲ့ကအစီရင်ခံစာထုတ်ပြန်ထားတာပါပြီးခဲ့တဲ့စက်တင်ဘာလကပြင်ဦးလွင်မြို့မှာကျင်းပတဲ့တတိယအကြိမ်မြောက်ဘိန်းဆိုင်တောင်သူများဆွေးနွေးပွဲမှာဘိန်းအဓိကစိုက်ပျိုးတဲ့ဒေသတွေကတောင်သူတွေနဲ့တိုင်းရင်းသားကိုယ်စားလှယ်ချို့တက်ရောက်ခဲ့ကြပြီးအစိုးရရဲ့မူရစ်စေဝါပပျောက်ရေးမူဝါဒတွေချမှတ်တဲ့နေရာမှာဘိန်းဆိုင်တောင်သူတွေကိုပုံမပအောင်ဝင်ရဖို့အဓိကထားပြီးတောင်းဆိုခဲ့ကြပါတယ်အဓိကတွေ့ရှိချက်အနေနဲ့ဘိန်းဆိုင်ပြိုတာကိုရာဇဝတ်မှုဖြစ်သတ်မှတ်ထားတာကိုပယ်ဖြတ်ပေးဖို့လိုတယ်လို့ TNI အဖွဲ့ကသုတေသီတဦးဖြစ်တဲ့ Arnestine Yasma ကပြောပါတယ
် Well it would be very helpful if they are not criminalized
ဘိန်းဆိုင်ပြိုတာကိုရာဇဝတ်မှုဖြစ်သတ်မှတ်ထားတာကိုပယ်ဖြတ်ပေးနိုင်မယ်ဆိုရင်ဥယျစေးပပျောက်ရေးအတွက်အများကြီးအထောက်အကူဖြစ်မှာပါအဲ့ဒါနဲ့ဆိုင်တဲ့ဥပဒေတွေကိုပြင်ဆင်ပြီးသူတို့ရဲ့ဘဝရည်တည်မှုအတွက်ပမာဏအနည်းငယ်လောက်စိုက်ပျိုးတာကိုခွင့်ပြုသင့်ပါတယ်။ဘိန်းဆိုင်ခင်းတွေကိုလုံးဝရှင်းမပစ်ခင်ဘိန်းဆိုင်တောင်သူတွေရဲ့စာဝတ်နေရေးနဲ့သူတို့ရဲ့သားသမီးတွေရဲ့ပညာရေးကိုဖြည့်ဆည်းပေးနိုင်တဲ့အခြေအနေဖြစ်အောင်အရင်လုပ်ဖို့လိုပါတယ်
။ဘိန်းဆိုင်ပျိုးနေတဲ့တောင်သူတွေဟာစင်းရဲမွဲတည်မှုနဲ့ဘဝရှင်သန်ရေးအတွက်ဘိန်းဆိုင်ပျိုးနေရတာဖြစ်တဲ့အပြင်အခြားငွေပေါ်သီးနှံတွေစိုက်ပျိုးဖို့လိုအပ်တဲ့အရာတွေရောင်းချဖို့ဈေးကွက်တွေမရှိတဲ့အတွက်ဘိန်းကိုပဲမဖြစ်မနေစိုက်နေရတာဖြစ်တဲ့အကြောင်းဝေးလံတဲ့တောင်ပေါ်ဒေသတွေမှာကျန်းမာရေးအတွက်ဆေးရုံဆေးကန်းတွေစီသွားဖို့အလွန်ခက်ခဲတဲ့အတွက်ယောဂဗျာတော်တော်များများကိုဘိန်းနဲ့ကုသနေရတာဖြစ်တဲ့အကြောင်းအစိုးရအနေနဲ့ဘိန်းစိုက်တာကိုရာဇဝတ်မှုလို့သတ်မှတ်ပြီးလုံးဝပပျောက်အောင်လုပ်မယ့်အစားမိသားစုဝန်ရေးပြည်လည်ဖို့တပိုင်းတစ်နိုင်စိုက်ပျိုးတာကိုတရားဝင်ခွင့်ပြုပေးတဲ့အကြောင်းအစီရင်ခံစာမှာဖော်ပြထားပါတယ်ဒါအပြင်အစိုးရရဲ့ဘိန်းအစာထိုးသီးနှံစိုက်ပျိုးရေးလုပ်ငန်းတွေနဲ့2019ခုနှစ်မှာမြန်မာနိုင်ငံမှာလုံးဝမူဝေစေဝါပပျောက်ဖို့ရည်မှန်းထောင်ရွက်နေတဲ့အပေါ်မှာလည်းသူမကအခုလိုတုံ့တက်ခဲ့ပါတယ
်။ It's very unlikely that Myanmar will be drug free in 2019. At the moment there are over 300,000 families depending on the opium.
ခုချိန်ထိတော့အောင်မြင်တယ်လို့မထင်ပါဘူး။အစိုးရရဲ့ဘိန်းအစာထိုးသီးနှံစိုက်ပျိုးရေးအစီအစဉ်တွေဟာကျေပြတ်မှုမရှိတဲ့အတွက်ဖွံ့ဖြိုးမှုအစီအစဉ်တွေလှုပ်ဆောင်ရမှလည်းဘိန်းဆိုင်တောင်သူတွေကိုပါပါဝင်ခွင့်မပေးတဲ့အတွက်ထိရောက်မှုမရှိပါဘူး။ပါဝင်မှုမရှိတဲ့အတွက်ဘိန်းအစာထိုးသီးနှံစိုက်ဖို့မျိုးစီပေးတဲ့အချိန်မမှန်တာတို့စိုက်ဧကနဲတဲ့တောင်သူအများပြားဟာဖွံ့ဖြိုးရေးအစီအစဉ်တွေမှာပါဝင်ခွင့်မရတာတို့လိုအခက်အခဲတွေရှိနေပါတယ်။အစိုးရရဲ့အစီအစဉ်အများစုဟာတောင်သူအများစုတွေမလုံလောက်ဘူးလို့ပြောချင်ပါတယ်။ဒါကြောင့်အစိုးရရဲ့2019ခုနှစ်မြန်မာနိုင်ငံမှာမူရီဆေးဝါးလုံးဝပပျောက်ဖို့ရည်မှန်းထားတာဟာအောင်မြင်ချေတိတ်မရှိပါဘူးအခုချိန်မှာဘိန်းဆိုင်ပြိုးမှုကိုအမိပြုပြီးအသက်မွေးနေတဲ့မိသားစုက3သိန်းလောက်အထိရှိပါတယ်အဲ့ဒီဘိန်းဆိုင်တောင်သူအလုံး2019ခုနှစ်မှာတခြားဘိန်းအစာထိုးသီးနှံတစ်မျိုးမျိုးကိုပြောင်းဆိုင်နိုင်အောင်လုပ်ပေးဖို့မလွယ်ပါဘူ
းဒါအပြင်မြန်မာနိုင်ငံမှာဘိန်းဆိုင်ပြိုးမှုနဲ့ပြည်ရင်းစစ်ပြိပခါတွေအကြားဆက်ဆက်မှုရှိနေတာနဲ့ပတ်သက်ပြီးတော့လည်းသူမကအခုလိုရှင်းပြပါတယ
် Opium is a verysuitable crop in a conflict situation because it's
ဘိန်းဆိုင်တာဟာပြည်ပခါဖြစ်နေတဲ့ဒေသတွေနဲ့အထူးကိုက်ညီတာတွေ့ရပါတယ်။ ထွက်လာတဲ့ဘိန်းကိုပမာဏနည်းနည်းနဲ့အကြာကြီးတိုးလောင်ထားနိုင်ပါတယ်။အထွက်နှုံနေမြင့်နဲ့နောက်ပြီးဘိန်းဆိုင်တောင်သူတွေဟာသီးနှံတွေရောင်းချဖို့ဈေးွက်ရှိတဲ့နေရာကိုအလွယ်တကူမသွားနိုင်ကြပါဘူး။ဘိန်းကိုဝယ်ခြင်းနဲ့သူကရွာတွေအထိဆင်းပြီးဝယ်တဲ့အတွက်ရောင်းရတာလည်းပိုလွယ်ပါတယ်။နောက်ပြီးဘိန်းဆိုင်တာကိုခွင့်ပြုဖို့လက်နက်ကင်အဖွဲ့တွေကိုဘိန်းကိုအနေနဲ့ပေးရတဲ့အတွက်ဘိန်းဆိုင်ပြုမှုဟာပဋိပက္ခတွေရှေ့ကြစေတဲ့အကြောင်းတစ်ခုအဖြစ်ရှိနေတာပါ။တစ်ဖက်မှာလည်းဖြစ်နေတဲ့ပဋိပက္ခကြောင့်ဘိန်းဆိုင်တောင်သူတွေဟာဘိန်းအစားထိုးသီးနှံတစ်ခုခုပြောင်းဆိုင်ဖို့အခက်တွေ့နေပြီးမှုရဆေးပပျောက်ဖို့အတားအဆီးဖြစ်စီပါတယ်
မြန်မာနိုင်ငံအစိုးရအနေနဲ့နိုင်ငံတကာကလာတဲ့ဖိအားတွေအရမှုရဆေးပါလုံးဝပပျောက်ဖို့ရည်မှန်းချက်တွေချမှတ်ပြီးလှောက်ဆောင်တာကိုကြိုဆိုသင့်တယ်လို့တစ်ဖက်မှာလည်းဆင်းရဲမွဲတင်မှုနဲ့ပဋိပက္ခအခြေအနေတွေကြောင့်ဘိန်းကိုမဖြစ်မနေစိုက်ပျိုးနေရတဲ့ဘိန်းဆိုင်တောင်သူတွေရဲ့အခြေအနေကိုနားလည်ဖို့လိုတယ်လို့သူမကပြောပါတယ်
ကိုရဲကောင်ပြောပြသွားတာပါအခုပြည်တွင်းစပားဈေးဘက်ကိုအလှည့်ပေးပါဦးမယ်ရှင်ပြည်တွင်းမှာစပားဈေးမကြုံစဘူးတက်နေတဲ့အတွက်ထိုင်းနိုင်ငံကနေစံတင်သွင်းဖို့စဉ်းစားနေကြတဲ့အကြောင်းမြန်မာနိုင်ငံစံစပားအသင်းကပြောပါတယ်နိုင်ငံအတွင်းအရန်စံထားရှိဖို့တက်မတော်ရိတ်ခါစံအပြည့်အဝပေးသွင်းဖို့နဲ့တရုတ်နယ်စပ်ကိုတင်ဖို့နေတဲ့ပမာဏကလည်းများနေတဲ့အတွက်လက်ရှိစပားဈေးကတော့ကျမဲ့အလားလာမရှိသေးဘူးလို့လည်းစံစပားအတိုင်းဝန်းကပြောတာတွေရှိနေပါတယ်မတ်တင်ကြီးထိုက်ကစူးစီးတင်ပြပေးထားပါတယ်ရှင်
စဘာပေါ်ချိန်နှစ်ဆင့်ဒီဇင်ဘာလမှစဘာဈေးကျလေရှိပေမဲ့ဒီနှစ်မှာတော့စဘာတင်းတရာကို6သိန်းကျော်ဈေးပေါင်နေတာကြောင့်ပြည်ရင်းစံကုန်တဲ့တွေတက်ချေမကိုက်ဖြစ်ကြရပြီးပြည်ပကနေလုံးဒီးစံတင်သွင်းဖို့စီးပွားရေးနဲ့ကုသရေးဝယ်ရေးဝန်ကြီးနဲ့စံစဘာလုပ်ငန်းရှင်တွေဆွေးနွေးခဲ့ကြပါတယ်ပြည်ရင်းစဘာဈေးတက်တာကြောင့်ထိုင်းနိုင်ငံကနေလုံးဒီးစံတင်သွင်းရေးကိုမူအားဖြင့်သဘောတူခဲ့ပေမဲ့လောလောဆယ်မှာတော့အဝယ်ယူမဲ့အစီအစဉ်မရှိသေးတဲ့အကြောင်းမြန်မာနိုင်ငံစံစဘာအသင်းရဲ့ဒုတိယဥက္ကဋ္ဌဒေါက်တာဆူထွန်းကပြောပါတယ်
။စဘာဈေးကမြင့်နေရပါတော့။စဘာဈေးကကျွန်တော်စံရန်စဘာဈေးက6သိန်းနီးပါးဖြစ်နေတဲ့အခါကျတော့ဟိုပြောရင်တွက်ချေမကိုက်ဘူးပါတော့။ over season mode တင်နေတယ်။ဒါနဲ့ဒီစဘာဈေးမှာကျတော့ဟိုဒီစံစဘာဈေးကဟိုမှာကျနေတဲ့ဘိုင်းမှာရှိတာ။ဘောတော့အတန်းတော့ဒီလိုရင်ထိုင်းတော့ပြင်းမှုတော့မူဝါးပြေသဘောတူတာပေါ့နော်။ဒါပေမဲ့တော့လည်းဒီထားတော့ဒီပြချင်းကောက်တင်းတယ်တော့မဟုတ်သေးဘူးပေါ့နော်။အဲအဓိကတော့သွားတော့ကနေဒီခွင့်ပြုဖို့လိုတယ်။နေ့ကကျတော့သူကအခုဘယ်တော့ကောက်မယ်ပေါ့နော်။ကျွန်တော်မကြမီပါလေ။ဒီနေ့ကောဆိုတော့ easy ਆ စပြီပေါ့နော်။စားရခါကျတော့လည်းဒါဟိုဒုစရဆန်ဝန်နဲ့ကျွန်တော်ကလက်ခံမယ်ပိုင်းရှိတော့။အဲကျွန်တော်တိုက်ဆိုဘယ်တော့ကောက်မယ်ဒါတွေကတော့ပြန်ပြီးဆုံးဖြတ်မယ်ပါ။
ပြီးခဲ့တဲ့နှစ်ကအစိုးရဘက်ကနိုင်ငံအတွက်အရန်ဆန်မထားခဲ့ပေမဲ့ဒီနှစ်မှာရာသီဥတုအခြေအနေအရအရန်ဆန်ပြန်လည်ထားရှိရေးနောက်အစိုးရတဲ့အပြောင်းလဲကာလမှာတက်မတော်ကိုပေးသွင်းရမယ်ရိတ်ခါဆန်ပေးသွင်းရမယ်အခြေအနေကလည်းပြောင်းလဲလာတာကြောင့်ပြည်ရင်းစဘာဈေးကတော့ကျဖို့အလားအလာမရှိပါဘူးလို့လည်းမြန်မာနိုင်ငံစံစဘာအသင်းရဲ့ဒုတိယဥက္ကဋ္ဌဒေါက်တာဆူထွန်းကပြောပါတယ
်အခုဒီရာသီညင်းဖြစ်နေလို့ကြောင့်လို့ဒါတော့အရန်ဆန်ကထော့ဝယ်လာဒီတက်ကိုကျသွားနိုင်တယ်ပေါ့နော်ကျတော့နိုင်ကျွန်တော်တို့ဒီဘက်မှာတော့ဒီစားလုံးနဲ့ဒီတွေအတွက်ကအခက်ခဲဖြစ်လာနိုင်တယ်လို့ကြောင့်ဒါတော့ချိန်ညှိပြီးတော့စဉ်းစားမယ်ပေါ့နော်ဒီဘက်ကတော့ကြိုက်သေးတယ်သူကအများအများကြီးပုံတော်တယ်ပဲဒီဥနယ်စဲကတော့သူကယူနန်ပြည်နယ်ကနေပြီးတော့ဝယ်တယ်လို့ကြောင့်မလို့တခြားနိုင်ငံကဝယ်ရင်လည်းသူကတမောလမ်းကြောင်းမရှိဘူးပေါ့နော်ကျွန်တော်ကတော့ကားနဲ့ဒါလည်းသူယူနန်ပြည်နယ်ကဝယ်တယ်လို့ကြောင့်မလို့သူကပို့ပေးတော့နောက်တစ်ချက်ပေါ့နောက်တစ်ချက်ကတော့ဒုတိယချက်ကတော့ကျွန်တော်ရိတ်ခါပေါ့ခုနပြောတဲ့ဥပိုင်တော့ MC တို့ဟိုတင်သွင်းရမဲ့ supplier တွေကိုသူကတော့ရိတ်ခါအနေနဲ့သူကပြန်ပြီးတော့သွင်းဖို့အတွက်ဒီ budget မတိုင်ရင်သွင်းဖို့အတွက်သူတို့တောင်းအားပေးတာပေါ့အရင်တော့သူတွေကအချွေးမှတ်ထားတာပေါ့နော်နောက်မှအမြဲတမ်းအချွေးကြံပြီးတော့သူဖြည်းဖြည်းချင်းသွင်းကြတယ်အခုကတော့စူဝါခွဲအပြောင်းလဲနေတာဆင်းရဲစင်မပါညာဖြစ်တဲ့ခါကျတော့ဒါလည်းဒုတိယအချက်အနေနဲ့ဒီဘယ်လိုကအများကြီးအကြောင်းရင်းတော့ဖြစ်တယ်
မြန်မာနိုင်ငံအတွက်အရန်ဆန်ကတန်ချိန်14,000စမ်းအိတ်ပေါင်း28,000လိုအပ်မှာဖြစ်ပြီးအခုစဘာဈေးတက်နေချိန်မှာတော့ဝယ်ယူနိုင်မယ့်အနေအထားမရှိသေးပဲနောက်ထပ်ຫນွေစဘာပေါ်ချိန်မှသာဝယ်ယူမယ့်အနေအထားရှိတယ်လို့လဲစံစဘာလုပ်ငန်းရှင်အတိုင်းအဝန်ကသုံးသပ်ပါတယ်လောလောဆယ်အနေအထားမှာတော့တရုတ်နယ်စပ်ကိုတင်ပို့ရောင်းချနေမှုကစံချမ်းတန်တန်ကိုဒေါ်လာ400နီးပါးရရှိနေတာကြောင့်မို့ကုန်တွေတွေအတွက်တွက်ချေကြိုက်နေတဲ့အနေအထားဖြစ်တယ်လို့ပြည်ရင်းစဘာဆိုင်တောင်သူတွေအတွက်လည်းစဘာဈေးအမြင့်ရတာကြောင့်တွက်ချေကြိုက်တဲ့အနေအထားမှာရှိနေပါတယ်။ပြည်ရင်းစံဈေးကတော့ငွေကြေးဖောင်းပွားမှုတခြားကုန်ပစ္စည်းဈေးတွေနဲ့လိုက်ပါပြီးဈေးတက်နေပေမဲ့တည်တည်သားသားကြီးဈေးတက်တဲ့အနေအထားမရှိသေးတဲ့အကြောင်းလဲစံစဘာလုပ်ငန်းရှင်အတိုင်းအဝန်းကသုံးသပ်ထားပါတယ်ရှင်။
တော်ရှင်များခင်ဗျာမကြသေးခင်နှစ်တွေကဆလို့သတင်းမီဒီယာလွတ်လပ်ခွင့်တွေအထိုက်လျောက်ရလာခဲ့တဲ့မြန်မာနိုင်ငံမှာအစိုးရအပြောင်းလဲတွေနဲ့အတူသတင်းလွတ်လပ်ခွင့်တွေအပြည့်အဝရလာတော့မယ်လို့ယူဆကြပါသလားပြန်ကြားရေးဝန်ကြီးဌာနလိုအစိုးရဌာနမျိုးရောဆက်ရှိနေဖို့လိုအပ်မယ်လို့ယူဆပါသလားဒီအကြောင်းအရာနဲ့ပတ်သက်ပြီးတော့လာမယ့်အင်္ဂါနေ့ညတိုက်ရိုက်လီလိုင်းအစည်းအဝေးမှာဆွေးနွေးကြမှာဖြစ်ပါတယ်ပါဝင်ဆွေးနွေးလို့ရတဲ့တော်ရရှင်နေအနေနဲ့VOA ရဲ့ဖုန်းနံပါတ် 1-239-382-5554 ကိုခေါ်ယူပြီးတော့ဆက်သွယ်ရမယ့်တယ်လီဖုန်းနံပါတ်ကိုကြိုတင်ပေးပို့ထားလို့ရပါတယ်။ဓာတ်ရိုက်လေးလိုင်းဆွေးနွေးတဲ့အချိန်မှာ VOA ကနေတယ်လီဖုန်းနဲ့ခေါ်ယူဆက်သွယ်မှာဖြစ်ပါတယ်။ကိုယ်တိုင်မပါဝင်နိုင်သူတွေအနေနဲ့လည်း email နဲ့ဖြစ်ဖြစ်အတန်းဖိုင်နဲ့ပဲဖြစ်ဖြစ် VOA ရဲ့ email လိပ်စာ burmese@voanews.com ကိုကြိုတင်ပေးပို့ထားလို့ရပါတယ်ခင်ဗျာ။ကျွန်တော်တို့ရဲ့ဓာတ်ရိုက်လေးလိုင်းအစီအစဉ်မှာပါဝင်ဆွေးနွေးကြဖို့ဖိတ်ခေါ်ပါရစေခင်ဗျာ
။ဓာတ်ရိုက်လေးလိုင်းဆွေးနွေးကအစီအစဉ်ကိုအင်္ဂါနဲ့စနေညတိုင်းမှာတစ်ပတ်ကို2ချိန်ပုံမှန်ထုတ်လွှင့်ပေးနေကြဖြစ်လို့အခုညမှလည်းစောင့်မျှော်နားဆင်နိုင်တယ်လို့ပါဝင်ဆွေးနွေးလို့လည်းရပါရဲ့ရှင်။ပါဝင်ဆွေးနွေးလို့ရင်အချိန်မီဆက်သွယ်ကြပါလို့ထပ်မံဖိတ်ခေါ်ပါရစေ။အခုတော့ဒီမက်ဆက်ကြော်လာအလှမဲ့ပြိုင်ပွဲကိုကြည့်ကြရအောင်ပါ။အမေရိကန်ပြည်ထောင်စုမှာကျင်းပနေတဲ့ Miss Universe မဲဆက်ကြဝလာအလှမဲပြိုင်ပွဲကြီးမှာနိုင်ငံပေါင်း82နိုင်ငံကအလှမဲတွေနဲ့ရှင်ပြိုင်ဖို့သူ့အနေနဲ့ယုံကြည်မှုအပြည့်နဲ့နိုင်ငံကိုစားပြုရှင်ပြိုင်သွားမှာဖြစ်တယ်လို့မြန်မာမဲဆက်ကြဝလာအလှမဲမေဘရနီတော်က VOA ကိုပြောပါတယ် National Costume နိုင်ငံအလိုက်ဝတ်စုံပြိုင်ပွဲအတွက်ပြင်ဆင်ထားတဲ့ Queen of the Kayan လို့အမည်ပေးထားတဲ့ကယန်းဝတ်စုံကိုလည်းလူအများစိတ်ဝင်စားခံရတယ်လို့မေဘရနီတော်ကပြောပါတယ်ဆက်သွယ်မေးမြန်းထားတဲ့မတ်အင်ဂျင်နိုင်ကပြောပြပေးပါမယ်ရှင်
64ချိန်မြောက်မဲဆက်ကြဝလာပြိုင်ပွဲပြုလုပ်တဲ့ American ပြည်ထောင်စု Nevada ပြည်နယ် Las Vegas မြို့ကိုဒီဇင်ဘာလ2ရက်နေ့ကတည်းကမြန်မာမဲဆက်ကြဝလာအလှမဲမေဘရနီတော်ရောက်ရှိပြီးပြိုင်ပွဲဝင်ဖို့စခန်းဝင်ပြင်ဆင်နေတာပါဒီဇင်ဘာလ20ရက်နေ့မှာကျင်းပမယ့်ပြိုင်ပွဲကြီးအတွက်သူ့အနေနဲ့ယုံကြည်မှုအပြည့်နဲ့နိုင်ငံကိုစားပြုရှင်ပြိုင်နိုင်အောင်စ조사နေကြောင်းမေဘရနီတော်က VOA ကိုအခုလိုပြောပါတယ်
သူတို့ကတော့ဒီဇင်ဘာ1ရက်နေ့ကနေစပြီးတော့လုံးလို့ရောက်လို့ရပြီပေါ့နော်ဒါမဲ့ညီမဒီဇင်ဘာနေ့ရက်နေ့လောက်မှရောက်တာကိုတက်ကလည်းတော်တော်များများပြင်ဆင်ကြတာဆိုတော့အဲ့ပြီးတော့ခက်ခဲတွေတော့မရှိဘူးပေါ့နော်ဒီကတော့ကိုကိုယုံကြည်မှုရှိရမှာပေါ့နော်ညီမတို့လူမျိုးတွေလည်းဒီလိုမျိုးအကောင်းဆုံးကြိုးစားရင်တော့သူတို့တွေနဲ့ရင်မောင်းတန်းနိုင်မယ်လို့ညီမတို့ထင်ပါတယ်
National Costume ကနိုင်ငံအလိုက်ဝတ်စုံပြိုင်ပွဲအတွက်ပြင်ဆင်ထားတဲ့ကယန်းဝတ်စုံကိုမဲဆက်ကြဝလာပြိုင်ပွဲစီစဉ်သူတွေအထူးစိတ်ဝင်စားနေကြောင်းလဲသူကဆိုပါတယ်
သူတို့အနေနဲ့တော့ပေါ့နော်သူတို့ကြိုက်ကြတယ်ပေါ့နော်တခြားဥဆောင်နေဆိုရင်ကြီးတယ်ကြီးပင်မဲ့ဒါမဲ့ပေါ့တယ်ပေါ့နော်ဒါမဲ့ညီမဥဆောင်ကြတော့လေးတယ်ကြီးလိုက်ရင်တော့ပေါ့နော်တကယ်ပေါ့ပေါ့ပါပါပုံစံမျိုးနဲ့လေလေးလေးလေးတယ်နောက်ပြီးတော့ပေါ့ဝစ်တဲ့ပုံစံတွေပါလေလေဘင်းနေခြေတော့တွေကစတဲ့ခိုင်းနာပေါ့နော်အကုန်လုံးအသေးစိတ်ကိုသူလှုပ်ထားတာပါဒီဝစ်ဆောင်မှာဆိုရင်အပေါ်ဝစ်ဆောင်မှာဆိုရင်ပေါ့နော်ညီမတို့ဒီကြောက်စိမ်းတွေထိုးလိုက်ကြောက်ကလေးတွေပေါ့နော်တက်လိုက်သူကအမြင်ရတာတိတိချာချာကြည့်မယ်ဆိုရင်ဒီဝတ်စုံရဲ့အပေါ်ပိုင်းမှာမြန်မာနိုင်ငံရဲ့မြေပုံထိုးထားတာတွေ့ရပါလိမ့်မယ
်။နှစ်ပေါင်းထောင်ချီဝတ်ဆင်ခဲ့ကြတဲ့ကယန်းတိုင်းရင်းသူတွေရဲ့ရိုးရာဝတ်စုံကိုခင့်နဲ့အညီဖန်တီးချုပ်လုပ်ထားပြီးဝတ်စုံတန်ဖိုးဟာအမေရိကန်ဒေါ်လာ1000ဖြစ်တယ်လို့ဆိုပါရယ်။ဒါအပြင်ဝတ်စုံနဲ့အတူကင်ဆောင်ထားတဲ့ကယန်းရိုးရာဂီတာကိုလည်း24ကာရက်ရွှေပြားနဲ့ပြုလုပ်ထားတယ်လို့ပြောပါရယ်။ဒီနှစ်မဲဆက်ကြဝလာအဖွဲ့အစည်းပိုင်ရှင်တွေအပြောင်းလဲဖြစ်ခဲ့တဲ့အတွက်အလှမဲတဲ့ဦးနေနဲ့တွေ့ကြုံရတဲ့အခက်အခဲတချို့ကိုလည်းမေဘရနီတော်ကအခုလိုပြောပါတယ
်။ညီမရဲ့နှစ်မှာတခုခက်ခဲသွားတာတခုရှိတယ်ရှင်။အဲ့ဒါတော့ဒီ Miss Universe ကအုံနာပြောင်းသွားတယ်လေ။အုံနာပြောင်းသွားတော့ challenge တွေကလည်းတခုနဲ့တခုကအရင် different ဖြစ်နေတယ်မှာ။တခုနဲ့တခုမတူတော့ဘူးပေါ့နော်။အဲ့တော့ညီမတို့အနေနဲ့ဘယ်လိုအချိန်မှဘယ်လိုလာမလဲဆိုတာညီမပဲစိတ်ပူရတာပေါ့နော်ကိုတွက်ကတော့စိန်ခေါ်မှုတွေပေါ့အတိတ်တွေဆိုတော့တော်တော်တော့စိတ်ကိုထိမ့်ပြီးတော့ပြန်ရတာပေါ့မာ
ရယ်မြန်မာနိုင်ငံအနေနဲ့အရင်တုန်းကကမ္ဘာမဲဆက်ကြဝလာပြိုင်ပွဲမှာ1959ခုနှစ်ကဆိုရင်ဒေါ်တန်းတန်းအေးဖြစ်ပြီးအခုဖလော်ရီဒါပြည်နယ်မှာနေထိုင်နေပါတယ်1960ခုနှစ်တုန်းကတော့ဒေါ်မြင့်မြင့်မေဖြစ်ပြီးသူကတော့ကမ္ဘာမဲဆက်ကြဝလာပြိုင်ပွဲမှာ Miss Congeniality ဆုကိုရရှိခဲ့ပါတယ်1962ခုနှစ်မှာဒေါ်မြင့်မြင့်ခင်ဝင်ရောက်ရှင်ပြိုင်ခဲ့ပြီးတဲ့နောက်နှစ်ပေါင်း52နှစ်အကြာ2013ခုနှစ်မှာမိုးဆက်ဝိုင်းစတင်ပြီးဝင်ရောက်ရှင်ပြိုင်ခဲ့ပါတယ် 2014ခုနှစ်မှာရှာထုတ်အင်ဒရာဖြစ်ပြီးအခု2015ခုနှစ်အတွက်မေဘရနီတော်ကပါဝင်ရှင်ပြိုင်နေပါတယ်ရှင
်။မက်ဆာချာဝလာပြိုင်ပွဲဝင်မှုအမေရိကန်ကိုရောက်နေတဲ့မြန်မာလှမယ်မေဘရနီတော်ကို VOA ကဆက်သွယ်မေးမြန်းခဲ့တာဖြစ်ပါတယ်ရှင်။ဖူယီတေးချစ်သူတွေအတွက်ခရစ်မတ်တေးလက်ဆောင်ထုတ်လင်းပေးဖို့အချိန်ရောက်လာပါပြီ။ဒီမနေ့အတွက်တော့ပေါ်မက်ကတနီရဲ့ခရစ်မတ်တိုင်းဆိုတဲ့သချင်းကိုနားဆင်ကြရအောင်ပါရှင
်The mood is right The spirit's upWe're here tonight, and that's enough. Simply having a wonderful Christmas time. Simply having a wonderful Christmas time. The party's on, the feeling's here. That only comes this time of year. Simply having a wonderful Christmas time.Simply having a wonderful Christmas time. The choir of children sing their song. Ding dong, ding dong, ding dong, ding. Simply having a wonderful Christmas time. Simply having a wonderful Christmas time. The word is out about the town. So lift a glass. Oh, no, look down. Simply having a wonderful Christmas time. The choir of children sing
ရှင်တချစ်ပြိတ္တတွေအတွက်ပျော်ရွှင်စရာခရစ်မတ်ဖြစ်ပါစေလို့ VOE မိသားစုကဆုတောင်းပေးပါရရှင်။မကြခင်ထုတ်လွှင့်ပေးမဲ့ဒုတိယနိုင်ဝက်အစီအစဉ်မှာတော့ကမ္ဘာသတင်းတွေထဲမှာရေးသားထားတဲ့မြန်မာပြည်ကြောင်းကောက်နှုတ်ချက်မနက်ခင်းအင်္ဂလိပ်သင်ခန်းစာနဲ့အတူသတင်းပတ်စင်ကဏ္ဍတွေဖြစ်တဲ့စီးပွားရေးနဲ့တုတ္တဆုံနဲ့အမေရိကန်တခွင်တို့ကိုနားဆင်ရပါမယ်ရှင
်။ VOE မြန်မာပိုင်းအသံလွှင့်အစီအစဉ်တွေကိုဒီနေ့ကိုခြောက်ချိန်ထုတ်လွှင့်ပေးနေပါတယ်။မြန်မာစံတော်ချိန်မနက်ပိုင်း6နာရီကနေ9နာရီအထိလိုင်းဒိုမီတာ24 32နဲ့40တို့မှာနားဆင်နိုင်ပြီးဒီအစီအစဉ်ကိုပြန်လည်နားဆင်နိုင်တဲ့အချိန်တွေကတော့မနက်7နာရီကနေ9နာရီအထိတစ်ချိန်နေ့လယ်12နာရီကနေညခင်း1နာရီအထိတစ်ချိန်ဖြစ်ပါတယ်။ညနေခင်းအစောပိုင်း6နာရီခွဲကနေ9နာရီအထိအစီအစဉ်ကိုလိုင်းဒို16 19နဲ့25မီတာတွေမှာထုတ်လွှင့်ပေးနေပါတယ်။ညပိုင်း9နာရီကနေ10နာရီအထိအစီအစဉ်ကိုတော့လိုင်းဒို24 25နဲ့32တို့ကနေဖမ်းယူနားဆင်နိုင်ပါတယ်။ဒီ season ကိုည9:00အစီအစဉ်ပြီးပြီးချင်းည10:00မှာပြန်လည်ပြီးထုတ်လွှင့်ပေးနေပါတယ်ခင်ဗျာ။ဗ BOA မြန်မာပိုင်းအစီအစဉ်လေးနဲ့အတန်လွင့်မီတာ kilohertz အသေးစိတ်ကို burmese.boanews.com မှာကြည့်ရှုနိုင်ပါတယ်ခင်ဗျာ
။မင်္ဂလာမနက်ခင်းပါရှင်။ BOA American တန်ကနေလက်စကြည့်ထုတ်လွှင့်ပေးနေတဲ့အင်္ဂါနေ့မနက်ပိုင်းအစီအစဉ်တွေကိုလိုင်းဒိုမီတာ24 32နဲ့40တို့ကနေပြီးတော့ပဲဆက်လက်ဖမ်းယူနိုင်နိုင်ပါတယ်ရှင်။ဒီအစီအစဉ်တွေထဲမှာတော့ကမ္ဘာသတင်းတွေထဲမှာရေးသားထားတဲ့မြန်မာပြည်ကြောင်းကောက်နှုတ်ချက်ကိုအရင်ဆုံးနှာစီရမှာဖြစ်ပြီးမနက်ခင်းအင်္ဂလိပ်သင်ခန်းစာနဲ့အတူစီးပွားရေးကဏ္ဍမှာ
ဝင်းတနာအားလုံးကိုလိုင်းမင်းစထရီအားလုံးကိုကျွန်တော်တို့လေးလအတွင်းသွားမဲ့စီမံချက်၁၂လအတွင်းသွားမဲ့စီမံချက်နောက်တစ်ခါတစ်နှစ်အထက်သွားသွားမဲ့စီမံချက်ဆိုပြီးတော့ဒီ recovery plan သုံးမျိုး
မိုးကြီးရေရှမ်းလို့ပျက်စီးဆုံးရှုံးမှုတွေဖြစ်ခဲ့တဲ့ဒေသတွေမှာပြန်လည်ထူထောင်ရေးအတွက်ပူးပေါင်းဆောင်ရွက်ရေးကော်မတီအတွင်းရေးမှူးဦးကျော်လင်းနဲ့ဆက်သွယ်မေးမြန်းချက်ကိုစီးပွားရေးအစီအစဉ်မှာနားဆင်ကြရမှာဖြစ်ပါတယ်။အားလက်ရဲ့ဇွေးဝယ်ထွက်ကြတဲ့အမေရိကန်ကရှော့ဈေးရသည့်အကြောင်းကိုလည်းသုတဆုံးလင်းအမေရိကန်တခွေမှာနားဆင်ရပါမယ်ရှင်။အခုအရင်ဆုံးတော့ကမ္ဘာသတင်းတွေထဲမှာရေးသားထားတဲ့မြန်မာသတင်းတွေကိုမူလဆောင်ပါရှင်ရဲ့အာပေါ်မပြတ်ကောက်နှုတ်တင်ပြပြီးတော့ဒေါ်လာလာတန်နဲ့အတူပြောပြပေးသွားပါဦးမယ်ရှင်။နှစ်ပေါင်း90ကျော်စစ်အုပ်ချုပ်ရေးအောက်မှာထိကျန်နေခဲ့ရတဲ့တိုင်းပြည်ဖြစ်ကနေမြန်မာနိုင်ငံကတဖြည်းဖြည်းဆုတ်ခွာနေပါပြီလို့အစကြည့်ထားတဲ့ LA Times သတင်းစာပါဆောင်ပါတစ်ပုဒ်ကိုပြောပြပါမယ်။နိုဝင်ဘာရွေးကောက်ပွဲမှာတိုက်ခန့်ဒီမိုကရေစီပါတီအနိုင်ရခဲ့ပြီးတဲ့အချိန်တောင်မှမြန်မာနိုင်ငံဟာထိရှာမခံတဲ့အနေအထားမှာပဲရှိနေပါသေးတယ်။နိုင်ငံရေးအာဏာကစစ်တပ်လက်ထက်မှာပဲအများအပြားရှိနေဆဲဖြစ်ပါတယ်။စစ်ရဲတွေနဲ့တဲ့အခြေအနေမှာရုန်းကန်နေရဆဲဖြစ်ပါတယ်။ပြီးခဲ့တဲ့နွေရာသီတုန်းကအပြန်အလှန်ယုံကြည်မှုမရှိကြတဲ့မြန်မာနိုင်ငံကအစိုးရအရာရှိတွေစစ်ခေါင်းဆောင်တွေအတိုက်ခံနိုင်ငံရေးသမားတွေနဲ့တိုင်းရင်းသားအုပ်စုကခေါင်းဆောင်တွေတရားစင်ကျော်ဟာဝါရှင်တန် DC မှာတွေ့ဆုံဆွေးနွေးခဲ့ကြပါတယ်။ဒီအုပ်စုတွေနဲ့တချို့ကတစ်ဖွဲ့နဲ့တစ်ဖွဲ့အရင်ကစပွဲဝိုင်းမှာဆွေးနွေးခဲ့ကြဘူးတာမျိုးတခါမှမရှိခဲ့ပါဘူး။အခုတော့ယောဂဗျာဆိုင်ရာတတ်တမန်ရေးတွေ့ဆုံမှုလို့ခေါ်တဲ့တွေ့ဆုံဆွေးနွေးမှုတွေရှိလာခဲ့ပြီးရွေးကောက်ပွဲမှာဘာပဲဖြစ်ခဲ့ဖြစ်ခဲ့ဒါမှမဟုတ်အပြစ်ရရေးဆွေးနွေးပွဲတွေရှေ့ဆက်ဘာပဲဖြစ်လာစေုံတော့ငှက်ဖြားတိုက်ဖြတ်ရေးအတွက်အတူပူးပေါင်းဆောင်ရွက်ဖို့သဘောတူညီခဲ့ကြပါတယ်။ငှက်ဖြားတိုက်ဖြတ်ရေးပူးပေါင်းဆောင်ရွက်မှုကတော့တိုင်းပြည်ရဲ့နိုင်ငံရေးနဲ့လူမှုရေးဆိုင်ရာကိစ္စတွေကိုဖြည့်ဆည်းပေးနိုင်မှာမဟုတ်ပါဘူး။ဒါပေမဲ့ဒီလိုပူးပေါင်းဆောင်ရွက်မှုတွေကတစ်ဆင့်တွေ့ဆုံဆွေးနွေးမှုတွေအမျိုးသားပြန်လည်ရင်ကြားစီရေးကိစ္စတွေနဲ့လူမှုရေးပိုင်းပြောင်းလဲတွေပိုးပြီးတော့ဖြစ်လာရေးမှာတော့အထောက်အကူဖြစ်စေမှာမေးခွန်းထုတ်စရာတောင်မလိုပါဘူးလို့ရေးသားထားတဲ့ဆောင်းပါးကို LA Times Online သတင်းစာမှာ Pursuing the Seas Diplomacy in Myanmar ဆိုတဲ့ခေါင်းစဉ်နဲ့ရေးသားထားပါတယ်ရှင်
။ဆက်လက်ကြည့်ပြပြီးမှာကတော့ The West Australian Key Thwa Journey မှာ Fresh Hope in Myanmar ဆိုတဲ့မြန်မာနိုင်ငံအတွက်မျှော်လင့်ချက်သည်ဆိုတဲ့ဆောင်းပါးကနေကောက်နှုတ်တင်ပြလို့ပါတယ်။မန္တလေးတောင်နေဝင်ချိန်မှာမင်းကလေးငယ်သုံးဦးကစာရေးသူစတီဗန်စကော့ဖီလ်တန်ကိုရောက်လာကြပြီးအင်္ဂလိပ်စကားပြောလေ့ကျင့်မှုစူးစမ်းခဲ့ကြတယ်လို့ဆောင်းပါးရှင်ကအစချေရေးသားထားပါတယ်။ဆီယာမတ်တွေလုံမလို့လားလို့သူတို့ကသူကမေးတော့မဟုတ်ပါဘူး။ကဘာလက်ခီးသွားချိုးကြိုက်တွေလှုပ်ချင်ကြတယ်လို့ပြန်ဖြေခဲ့တဲ့အကြောင်းအခုလို့အမျိုးသမီးသုံးဦးသုထန်လာပြီးအင်္ဂလိပ်ဘာသာမတောက်တစ်ခေါက်နဲ့လေ့ကျင့်မှုစပြောဖို့ရာတတ်တည်ရှိဖို့လိုတာဖြစ်တယ်လို့ဆောင်းပါးရှင်ကထောက်ပြထားပါတယ်။မြန်မာနိုင်ငံရဲ့လက်ရှိသမိုင်းကိုပြန်ကြည့်ရင်တတ်တည်ဆိုတာဟာမြန်မာလူမျိုးတွေအတွက်အဆမ်းမဟုတ်ပါဘူး။နှစ်40ကျော်ကြာစစ်ဘိုလ်ချုပ်တွေရဲ့အုပ်ချုပ်မှုအောက်မှာပြည်ပြားနေခဲ့ရမှုအပြင်နိုင်ငံတကာရဲ့အထီးကျန်ဝိုင်းချင်မှုကနေရုံးထွက်နိုင်ဖို့ကြိုးစားတာကတော့တတ်တည်ရှိမှဖြစ်တယ်လို့ဆောင်းပါးရှင်ကဆိုပါတယ်။မြန်မာနိုင်ငံမှာ25နှစ်တာအတွင်းပထမဦးဆုံးကျင်းပခဲ့တဲ့လွတ်လပ်တဲ့ထွေထွေရွေးကောက်ပွဲကြီးမှာဒေါ်အောင်ဆန်းစုကြည်ရဲ့မြို့သားဒီမိုကရေစီအဖွဲ့ချုပ်ကအနိုင်ရရှိလိုက်တဲ့အတွက်ကြောင့်လည်း250ကျားစစ်အုပ်ချုပ်ရေးကိုအဆုံးသတ်စေခဲ့တာဖြစ်တယ်လို့လည်းဆောင်းပါးရှင်ကရေးသားထားပါတယ်။မြန်မာနိုင်ငံမှာပြုပြင်ပြောင်းလဲမှုတွေစတင်ခဲ့ရမှာအထူးသဖြင့်ကမ္ဘာလျှပ်ခီးသွွားလုပ်ငန်းမှာတိုးတက်လာတာတွေ့ရပြီးပြီးခဲ့တဲ့နှစ်ကဆိုနိုင်ငံခြားခီးသွွားဟာသုံးသန်းရှိခဲ့ရာ51ရာဂိုင်နှုန်းတိုးခဲ့တာဖြစ်ပါတယ်။ဟိုတယ်နဲ့ခီးသွွားလုပ်ငန်းဝန်ကြီးဌာနအဆိုရလည်းဒီနှစ်ကမ္ဘာလျှပ်ခီးသွွားတွေ5သန်းအထိတိုးဖို့ရှိပြီး2020မှာ10သန်းအထိတိုးနိုင်လိမ့်မယ်လို့မျှော်လင့်တဲ့အကြောင်းပြောပါတယ်။မျှော်လင့်ချက်ရောင်ချီအောက်မှာမြန်မာနိုင်ငံကိုကမ္ဘာလျှပ်ခီးသွွားတွေတိုးတဲ့တဲ့အကြောင်းဆောင်းပါးရှင်ရေးသားထားတဲ့အပြည့်အစုံကိုတော့ဒီဇင်ဘာလ14ရက်နေ့ထုတ် The West Australian Key သွွား Journal မှာဖတ်ရှုနိုင်တာဖြစ်ပါတယ်ရှင်။
VOA American တာရဲ့အင်္ဂါနေ့မနက်ခင်းစီစဉ်တွေနားဆင်နေရတာဖြစ်ပါလေရှင်။အခုဆက်ပြီးနားဆင်ကြရမယ့် American Style Indian 3အင်္ဂလိပ်သင်ခန်းစာကိုတော့ဒေါ်လှလှတန်ကစီစဉ်ပို့ချပေးထားပါလေရှင်။
နေ့မနေ့တင်ပြမယ် EDM အသုံးကတော့
tip one's hand
ဖြစ်ပါတယ်စာလုံးပေါင်းက TIP tip ကဒီနေရာမှာလက်ဖျားနဲ့လှစ်ပြတာကိုဆိုလိုပြီးတော့ကရိယာ verb အဖြစ်အသုံးပြုထားတာဖြစ်ပါတယ် one apostrophe s one's ကတူတယောက်ရဲ့ hand hand ကလက်ဆိုတော့စပတ်ထူရဲ့ဓာတ်ရိုက်ဒီပဲကတော့လက်ဖျားလှစ်ပြတာပေါ့ဒီတော့ကဖဲကစားရကနေဆင်းသစ်လာတာလို့ဆိုပါတယ်ဖဲတွေကင်ထားတဲ့လက်ကိုလှစ်ပြလိုက်မယ်ဆိုရင်တခြားကိုနဲ့ကစားတဲ့လူတွေဟာကိုဖဲကိုမြင်ကုန်ကြမှာဖြစ်ပါတယ် idiom ဆိုတဲ့သဝိုက်ဒီပဲကလည်းကိုစိတ်ထဲရှိတာရှုပ်ဝဲထားတာကိုထုတ်ပြောလိုက်တာကိုဆိုလိုတာဖြစ်ပါတယ်ကျမတို့မြန်မာမှာလည်းစကားများများပြောရင်အဲ့ဒီပြောတဲ့စကားထဲမှာမပြောတင်တာတွေရောပါသွားတဲ့သဘောမျိုးကိုဆိုလိုတာဖြစ်ပါတယ်ဒီတော့နဲ့ပတ်သက်လို့ George ကိုပြတဲ့ဥမာကိုနားဆင်ကြည့်ကြရအောင
် John don't talk a lot at the meeting you'll tip your hand
Johnny စီဝေးပွဲမှာသိအာမချောင်းနဲ့ခင်မမပြောတင်တာတွေထည့်ပြောမိလိမ့်မယ်လို့ထေးပေးရပါတယ်ဥမာကိုနောက်တစ်ခေါက်နားဆင်ကြည့်ကြရအောင
် John don't talk a lot at the meeting you'll tip your hand
ကိုစိတ်ထဲရှိတာရှုပ်ဝဲထားတာကိုထုတ်ပြောလိုက်တာဆိုရင်ဘယ်လိုပြောမလဲ
Tip one's hand
လို့ပြောလို့ရပါတယ်အဲ့ဒါကတော့ဒီကနေ့မနေ့တင်ပြခဲ့တဲ့ idiom အသုံးပဲဖြစ်ပါတယ
်ဒေါ်လာလတ်တန်စီစဉ်တင်ဆက်ပေးနေတဲ့ American Style မနေ့ခင်းအင်္ဂလိပ်သင်ခန်းစာကို VOA စာမျက်နှာဖြစ်တဲ့ burmese.voanews.com မှာလည်းလေ့လာနိုင်ကြပါတယ်ရှင်အခုစီးပွားရေးကဏ္ဍကိုဆက်ပါဦးမယ်မြန်မာနိုင်ငံအတွင်းကနေရာဒေသအတော်များများမှာပြီးခဲ့တဲ့ဇွန်ဇူလိုင်ဩဂတ်လတွေအတွင်းရေကြီးရေလျှံခဲ့ပြီးပျက်စီးဆုံးရှုံးမှုကြီးကြီးမားမားဖြစ်ခဲ့တဲ့ဒေသတွေမှာပြန်လည်ထူထောင်ရေးအတွက်အစိုးရကရေတိုးရေရှည်စီမံကိန်းတွေချမှတ်ပြီးကော်မတီဖွဲ့ဆောင်ရွက်နေပါပြီ။အသေးစိတ်အစီအစဉ်တွေရေးဆွဲနေဆက်ဖြစ်ပြီးအခုလမကုန်ခင်မှာချမှတ်နိုင်လိမ့်မယ်လို့ပြန်လည်ထူထောင်ရေးပူးပေါင်းဆောင်ရွက်ရေးကော်မတီအတွင်းရေးမှူးဦးကျော်လင်းကပြောပါတယ်။အစိုးရကဥဆောင်နေတဲ့ပြန်လည်ထူထောင်ရေးလုပ်ငန်းတွေနဲ့ပတ်သက်လို့ဦးကျော်လင်းကိုဆက်သွယ်မေးမြန်းပြီးဒီသတင်းပတ်ရဲ့စီးပွားရေးကဏ္ဍမှာအပိုင်း1အဖြစ်နဲ့ကိုဇော်ဝင်းလိုင်ကတင်ပြပေးထားပါရရှင
်ဒီမနက်ငန်းအတွင်းစိုးဝါးစွာကြုံတွေ့ခဲ့ရတဲ့ရေဘေးသင့်ဒေသတွေအတွက်ပြန်လည်ထူထောင်ရေးလုပ်ငန်းတွေလှုပ်ဆောင်ဖို့ဆောင်ရွက်ဝင်ကြီးဌာနပြည်ထောင်စုဝန်ကြီးဦးကျော်လင်းဦးဆောင်တဲ့Recovery Coordinating Committee RCC လို့ခေါ်တဲ့ပြန်လည်ထူထောင်ရေးပူးပေါင်းဆောင်ရွက်ရေးကော်မတီကိုဖွဲ့စည်းလှုပ်ဆောင်နေပါတယ်။အဲ့ဒီအဖွဲ့အနေနဲ့အလုပ်ယုံဆွေးနွေးမှုတွေကျင်းပပြီးစီမံကိန်းတွေရေးဆွဲနေတယ်လို့ RCC ကော်မတီအတွင်းရေးမှူးလည်းဖြစ်ဆောက်လုပ်ရေးဝန်ကြီးဌာနအမြဲတမ်းအတွင်းဝန်လည်းဖြစ်တဲ့ဦးကျော်လင်းက VOA ကိုပြောပါတယ
်။အဖွဲ့ရဲ့အဓိကဆောင်ရွက်မယ့်အချက်ကတော့ကျွန်တော်တို့ RCC Recovery Coordinating Center တွေကျွန်တော်တို့ရန်ကုန်မန္တလေးနေပြီးတော့မှ၃နေရာဖွင့်လက်သာပြီးဖြစ်ပါတယ်ဒီအဓိကဆောင်ရွက်မယ် recovery forum ပေါ့ recovery forum ကိုဒီအကြံပေးအဖွဲ့ပေါ့အကြံပေးအဖွဲ့မှာဒေါက်တာတော်ရင်တွေခေါင်းဆောင်ပြီးတော့ဒေါက်တာဥက္ကဋ္ဌဖြစ်ပြီးတော့ဒေါက်တာဇော်ဦးအတွင်မူဖြစ်နေနော်ကျွန်တော်တို့ဒီအကြံပေးအဖွဲ့ရှိပါတယ်ဒီအကြံပေးအဖွဲ့ရဲ့အကြံပြုချက်နဲ့ကျွန်တော် recovery forum ကိုကျွန်တော်တို့ဆွဲသွားပါမယ်အဲဒီ recovery forum ရောက်ရှိဖို့အတွက်ကိုကျွန်တော်တို့ UN ရဲ့UN အဖွဲ့အစည်းတွေရဲ့ World Bank ရဲ့ EU ရဲ့အကူအညီနဲ့ကျွန်တော် workshop တွေ၅ကြိမ်ဆောင်ရွက်ပြီးပါပြီ
။ကျင်းပပြီးခဲ့တဲ့အလုပ်ယုံဆွေးနွေးပွဲတွေမှာတော့ပြန်လည်ထူထောင်ရေးလုပ်ငန်းမှာလိုအပ်တဲ့ကဏ္ဍအလိုက်ဝန်ကြီးဌာနအလိုက်ခွဲခြားသတ်မှတ်ပြီးလှုပ်ဆောင်နေသလိုရေတိုရေရှည်စီမံကိန်းတွေလည်းရေးဆွဲလှုပ်ဆောင်နေတယ်လို့ဦးကျော်လင်းကဆက်ပြောပါတယ
်။ workshop တွေကတော့ကျွန်တော်တို့ကဒီ regional alike workshop တွေ now sector alike sector ဆိုတာဥပမာပြောရင်ကျွန်တော်တို့ဒီ social sector ဆိုပညာရေးကျန်းမာရေးဒီကူရင်းနဲ့ပတ်သက်တဲ့ဝန်ကြီးဌာနတွေနဲ့ဒီပညာရှင်တွေနဲ့ခေါ်ပြီးတော့ဒီကဏ္ဍတွေကိုဘယ်လို rehabilitate လုပ်မလဲဆိုပြီးတော့ဒါဒီလိုကဏ္ဍ infrastructure ကဏ္ဍ solution နဲ့လမ်းနေသရာတွေနောက်ကျွန်တော်တို့ယထာလမ်းတွေနောက်ကျွန်တော်တို့ report ဆောင်ရေးကဏ္ဍတွေပေါ့နောက်သူကျွန်တော်စက်သွေးရေးကဏ္ဍတွေလျှက်စစ်ဒီကဏ္ဍတွေဒီ infrastructure ကဏ္ဍ solution လဲသူကဏ္ဍလိုက်နော်ကျွန်တော်ပြန်လဲထူထောင်ရေးလုပ်ငန်းတွေကိုဘယ်လိုဆောင်ရမလဲဒီမှာလည်း bill pack factor ဆိုတဲ့ဒီသုံးပုံနဲ့အညီဒါကျွန်တော်တို့ရခင်တိုင်းပြောင်းပြန်လုပ်မယ်ပြီးတော့ဒီထဲပို့ပြီးတိုးတက်အောင်ဆောင်ရွက်မယ် workshop 5ချိန်လုပ်ပြီးတဲ့အချိန်မှာဒါကျွန်တော်တို့ပြန်လည်ပြီးတော့ wrap up meeting ကြီးကိုဒါကျွန်တော်တို့ပြီးခဲ့တဲ့အပတ်မှာဆောင်ရွက်ခဲ့ပြီးတော့ အရင်ကနေရရှိတဲ့အောက်ကျမ်းစီကကျွန်တော်တို့ဝင်းထန်အားလုံးကို line ministry အားလုံးကိုကျွန်တော်တို့လေးလအတွင်းသွားမဲ့စီမံချက်၁၂လအတွင်းသွားမဲ့စီမံချက်နောက်တစ်ခါတစ်နှစ်အထက်သွားသွားမဲ့စီမံချက်ဆိုပြီးတော့ဒီ recovery plan သုံးမျိုးကိုရေးဆွဲဖို့ကျွန်တော်တို့တောင်းခံထားပါတယ်အားလီ recovery plan ဆိုတာကတော့လေးလအတွင်းမှာဘာတွေဆောင်ရွက်ပြီးပြလဲဘာတွေထပ်ဆောင်ရွက်မလဲ medium term recovery plan ကတော့ကျွန်တော်တို့အတွင်းမှာကျွန်တော်တို့ဘာတွေဆောင်ရွက်မလဲ long term recovery plan ကတော့တစ်နှစ်အထက်၅နှစ်အတွင်းမှာဘာတွေဆောင်ရွက်မလဲဆိုပြီးတော့ဒီ plan သုံးမျိုးတောင်းပြီးတော့ကျွန်တော်တို့လာမယ့်၅ရက်နေ့ကိုတင်းနာနေ့ကိုတောင်းကြဆိုတောင်းတာပါအဲ့ဒါက၅ရက်နေ့မှာရပြီဆိုရင်တော့ကျွန်တော်တို့ကအဲ့ဒါကိုကျွန်တော်တို့ကူပေါင်းရေးဆွဲပြီးတော့ကျွန်တော်ဒီသမ္မတရဲ့အကြံပေးဒေါက်တာဇော်ဦးရှိပါတယ်သမ္မတရဲ့အကြံပေးပုဂ္ဂိုလ်ဒေါက်တာဇော်ဦးနဲ့ကျွန်တော်တို့အတူတူကရေးဆွဲပါမယ်
ပေါ်ထွက်လာမယ့်အချောသအစီအစဉ်ကိုအမျိုးသားသဘာဝဘေးစီမံခန့်ခွဲမှုကော်မတီဥက္ကဋ္ဌဖြစ်တဲ့ဒုတိယသမ္မတဦးညာထွန်းထံကော်မတီအတွင်းရေးမှူးနောက်တူဖြစ်တဲ့ဒေါက်တာဇော်ဦးကတင်သွင်းသွားမယ်လို့ဆိုပါတယ်။အဲဒီလိုတင်ပြပြီးတဲ့နောက်မှာအခုလတတိယပတ်လောက်မှာ Recovery Forum လို့ခေါ်တဲ့ညီလာခံကျင်းပဖို့စီစဉ်ထားတယ်လို့ဆိုပါတယ်
။ Budget ဒီအားလုံးကိုစုစည်းပြီးတော့အဲဒီ Forum ရဲ့နေကျွန်တော်တို့ဒီကျွန်တော်တို့ပင်ကြက်ချက်တွေကိုအကျံပညာရှင်တွေအကျံပြုချက်တွေနောက်ကပနိုင်ငံတကာပညာရှင်တွေအကျံပြုချက်တွေပေါင်းစပ်ပြီးတော့မှ National Recovery Plan ကြီးတစ်ခုဒါကျွန်တော်တို့ဒီကထဲမှာပြီးရေးဆွဲပါမယ်အဲ့ဒါကတော့ဒီ Grand Plan ကြီးကတော့ဒီအဲ့ဒီ Plan ကြီးကိုဒါကျွန်တော်တို့ရေးဆွဲပြီးရင်တော့ကျွန်တော်တို့ဒီမြေသားတဘောပေးဒီမှာကံဝဲမှုပေါင်းပြီးဥပဒေကြီးဖြစ်တဲ့ကျွန်တော်တို့ဒုတိယသမ္မတကြီးကိုတင်ပြပါမယ်ပြီးတော့သမ္မတကြီးထံတင်ပြcabinet ကိုတင်ပြအတူပြုချက်ရယူပြီးရတော့ကျွန်တော်တို့ pledging conference ပြီးတော့ဒီလနောက်ဆုံးပတ်လောက်မှာဒါကျွန်တော်တို့ဆောရပါမယ်ကျွန်တော်ဒီ pledging conference တော့ဒီနိုင်ငံတကာဘယုံဒီအားလုံးတော့နိုင်ငံတကာအဖွဲ့အစည်းတွေအားလုံး agency တွေအားလုံး NGO တွေအားလုံးကိုဖိတ်ပြီးတော့ pledging conference ကျွန်တော်တို့ဟိုဆောရပါမယ်အဲ့ဒါပြီးရင်တော့ကျွန်တော်တို့ဒီ plan တိုင်း implementation အပိုင်းကိုရောက်သွားပါပြီ။ဒါလည်းအခု implementation ကတပိုင်းအနေနဲ့တပိုင်းကျွန်တော်တို့ဆောင်ရွက်နေတဲ့အပိုင်းအနေနဲ့ရှိပါတယ်။လက်ရှိ early recovery plan လေးလအတွင်းမှာလက်ရှိဆောင်ရွက်နေတဲ့ plan လေးလည်းရှိပါတယ်။ဒါတော့မှဒီ plan လေးကလည်းဒီထဲမှာအကျိုးဝင်သွားမှာပါ
။လောလောဆယ်မှာတော့ရေတို့စီမံကိန်းဖြစ်တဲ့လေးလစီမံကိန်းကိုတိုင်းဒေသကြီးနဲ့ပြည်နယ်တွေမှာသက်ဆိုင်ရာအစိုးရတွေကဦးဆောင်ပြီးအကောင့်ထည့်ဖော်နေပြီလို့ဆိုပါတယ်
။အဲ့တော့ဒီအခုလက်ရှိလေးလအတွင်းမှာလက်တော်ကျွန်တော်တို့ဆောင်ရွက်ထားကြည့်ချက်တွေရှိပါတယ်သက်ဆိုင်ရာဝန်ကြီးဌာနအလိုက်လဲဆောင်ရွက်ထားတယ်သက်ဆိုင်ရာအရေးတကြီးပြည်နယ်ဝန်ကြီးချုပ်တွေကလည်းဒီတိုင်းဒေသကြီးနဲ့ပြည်နယ်အလိုက်ကိုလက်ရှိဒီပြည်နယ်ထူထောင်ရေးတွေဆောင်ပေးထားတာရှိပါတယ်ဥပမာနမူနာလေးတစ်ခုပြောပါမယ်ကျွန်တော်တို့သခိုင်းတိုင်းမှာဆိုရင်ကျွန်တော်တို့ကဒီရေဘေးဒုက္ခတွေလေးမျိုးခွဲထားတာပါဒုက္ခတွေအနမတိကတော့ကျွန်တော်တို့ကဒီရေကြီးလာတယ်သို့တော်လည်းပဲချမ်းထီရေမရောက်ဘူးသူအဲ့ဒီအိမ်မှာဆက်နေလို့ရနေသေးတယ်သူရေကြီးလို့သာနေသူသွားလိုက်ရေးခံမယ်ဒါဒုက္ခရည်နံပါတ်1ပါဒုက္ခရည်နံပါတ်2ကတော့ရေကြီးကျန်းကြီးရေမြုပ်သွားတယ်အိမ်ကျောင်းပြရတယ်အိမ်ကနေပြီးတော့တနေရာကိုပြောင်းသွားပြီးနေရတယ်လုံးဝတရှုပ်ပျက်စီးသွားတယ်အိမ်ပျက်စီးတယ်ဒါဒုက္ခရည်နံပါတ်1ဒုက္ခရည်နံပါတ်3ကတော့သူကတော့ကြီးကျယ်ကျယ်ကိုအိမ်မှာပျက်စီးသွားတယ်အိမ်လည်းပျက်စီးသွားတယ်ကျွန်တော်တို့ဒီဒီ CPC ရည်လေဆုံးရှုံးသွားတယ်ဒုက္ခရည်နံပါတ်၄ကတော့အိမ်လည်းမျိုးပါသွားတယ်ဒီစားစိုက်ဆရာပြိုးဆရာတွေလည်းအကုန်လုံးဘာမှမရှိတော့ဘူးစသဖြင့်အဆိုးဆုံးစသဖြင့်တင်းနှစ်၃လေးဆိုပြီးတော့ဒီအဆင့်တင်းနှစ်၃လေးခွဲခြားထားတာရှိပါတယ်အဲ့ဒီအချိန်မှာဒီအဆင့်တင်းနှစ်၃လေးတိုင်းကိုသူအဆင့်တင်းဆိုလို့ရှိရင်ဘယ်လိုထူတော်မျိုးအဆင့်နှစ်ဆိုဘယ်လိုအဆင့်၃ဆိုလို့ရှိရင်ဥပမာဆိုလို့ရှိရင်၃လသာစံပေးထားမယ်စားစရာတွေပေးထားမယ်ဆိုရင်အဆင့်၄ဆိုလို့ရှိရင်၆လသာပေးထားမယ်စသဖြင့်ဓာမျိုးတွေကိုပြီးလို့ရှိရင်အစ်စ်လိုက်ကိုသူတို့ဒီတိုင်းပြည်သားကြီးလိုက်ပြည်လဲထူတော်ကြီးတွေဆောင်ရွက်ချက်တွေလည်းရှိပါလေ။ဒါဒီအားလုံးကိုလွှမ်းခြုံသွားမယ့်ဒီ plan ကတိုင်းပြည်သားကြီးဆောင်ရွက်ချက်တွေလည်းပါပါမယ်။ကျွန်တော်တို့ဒီပြည်တော်စုကဆောင်ရွက်တဲ့ဆောင်ရွက်ချက်တွေနောက်တစ်ခါ line ministry ကဆောင်ရွက်ချက်တွေအားလုံးပါဝင်တဲ့ plan ကြီးတစ်ခုဖြစ်လာပါမယ်။
စီပါရေးကဏ္ဍကိုတနင်္လာနေ့ညပိုင်းမှာအသစ်ထုတ်လွှင့်ပေးပြီးအခုလိုအင်္ဂါနေ့မနက်ပိုင်းမှာပြန်လည်ထုတ်လွှင့်ချက်ကိုနားဆင်နိုင်ပါရဲ့ရှင်။အခုသုတဆောင်လင်အမေရိကန်တခွင်ကိုနားဆင်ကြရပါဦးမယ်။ နိုဝင်ဘာလကုန်ဒီဇင်ဘာလစန်းချိန်ကစလို့နှစ်ကုန်တဲ့အထိအမေရိကန်ပြည်ထောင်စုမှာတော့အားလတ်ရရှိကာလဖြစ်အားလုံးကအတိမပြူထားတာပါအထူးသဖြင့်ဒီကာလမှာကုန်တိုက်တွေကဈေးလျှော့ပြီးတော့ရောင်းချပေးတဲ့အတွက်ဈေးဝယ်ရတာကိုဝါသနာပါသူတွေကတော့အချိန်ကောင်းလေးဖြစ်တယ်လို့ခရစ်စမတ်အတွက်ကြိုတင်ပြည့်စုံမှုတွေလည်းလုပ်ကြပါတယ်ဒီကြောင့်ကိုအောင်ကသုတဆုံနေအမေရိကန်တခွင်အစည်းအဝေးဖြစ်တင်ပြပေးထားပါတယ်ရှင်
ချန်ရီရပိုင်းတွင်းမှာပဲကဘာတဝိုင်းကဒူရီနဲ့အတူအမေရိကန်ပြည်ထောင်စုမှာလဲခရစ်စမတ်ကာလကိုဆင်နွှဲကြရမှာဖြစ်တာကြောင့်အလုံးဟာပြင်ဆင်နေကြပါတယ်ခရစ်တော်မွေးဖွားချိန်ဒီကာလရောက်ရင်ခရစ်စမတ်ညစာကိုမိသားစုနဲ့အတူစားသောက်ဖို့ရက်ဝေးရောက်နေတဲ့သူတွေဟာသူတို့မိသားစုတွေရှိရာကိုပြန်ဖို့ပြင်ဆင်နေသလိုဒီအချိန်ဟာလဲနှစ်ဟောင်းကုန်လို့နှစ်သစ်မရောက်ခင်အားလည်းရရှိဆင်နွှဲကြခြင်းဖြစ်တာကြောင့်အလုံးဟာဒီကာလကိုဘယ်လိုစိတ်လုံရှားစရာအကောင်းဆုံးဖြတ်သန်းကြမယ်ဆိုတာကိုစီစဉ်နေကြရလဲဖြစ်ပါတယ်။နော့ကယ်ရိုလိုင်းနားပြည်နယ်မှာနေထိုင်တဲ့ကိုထက်အောင်ကသူ့ရဲ့အားလည်းရရှိကိုဘယ်လိုဆင်နွှဲမလဲဆိုတာကိုအခုလိုပြောပြပါရစေ။ကျွန
်တော်ခရစ်စမတ်ကာလမှာတော့ဒီကိုလေးပြောရအောင်မိသားစုတွေပေါင်းသင်းနေတာဆုံရမယ်။ဟိုစိတ်ရက်ကလည်းစကားပွားရကြတာ။ဆုံရမယ်အိမ်မှာပျော်ပါးတာကျွန်တော်တို့မိဆုံတာပွဲတွေပဲလုပ်ကြတယ်ဗျာ။ပြီးတော့ညမယ်ဆိုလို့ရှိရင်တော့ခရစ်ယာန်ကြီးရဲ့ဟိုအထွတ်မြတ်လားအထွတ်မြတ်ထားတဲ့လာရာဒီမှာဓမ္မဒေသနဲ့ပြန်လည်ရှင်ပေါ့ကျွန်တော်တို့အိမ်ဒီမှာဓမ္မဒေလိုက်ဆိုတဲ့လူတွေလာကြတယ်အဲ့တော့ဟိုသူတောင်းကြီးနေပေါ့အဲ့လိုမျိုးတွေလောက်ကြတယ်ဒီလိုနဲ့ပဲကျွန်တော်တို့ဆက်ဆံကြတယ
်မေရီလန်ပြည်နယ်မှာနေထိုင်တဲ့မတ်တီရီကတော့စာသင်နှစ်ဝက်အပြီးဆမ်မွေးဝဲစစ်ချိန်နီးလာတာမို့အကြောင်းစာနဲ့တစ်ဖက်လုံးမနေရပေမဲ့ဘာတွေလုပ်ဖြစ်မလဲဆိုတာကိုအခုလို့စိတ်လို့ရှားစွာပြောပြပါရယ်
ဟုတ်ဒီဇင်မှာစပြီးလို့ရှင်ဒီ semester တခုပေါ့နော်တောင်းအခုတက်နေဆိုလို့ရှင်ဒီ college မှာအခုလို summer work season လို့မျိုးလဲပြောလို့ရတယ်သမီးတို့ဟိုအရင်ရေးကြည့်ရလေ final လာပြီးဆိုတော့ပေါ့နော်ဟဲ့အခုဆိုရင်သမီးတို့ဒီ2 weeks လောက်မှာသမီးတို့20မတိုင်ခင်ပေါ့နော်တောင်းပိတ်မယ်အဲ့ခါဆိုပြီးကြလို့ရှင်သမီးတို့ winter break ကသမီးတို့3 weeks ပေါ့နော်3ဘက်လောက်တောင်းကြမယ်တကယ်ချင်းနေလဲအဲ့လိုမျိုးပေါ့နော်တကယ်ချင်းတယောက်အိမ်မှာဆိုကြမယ် party ပါလောက်တာရှိရဲတကယ်ချင်းနေလဲဟို holiday season ဆိုတော့ဒီခါကျရင်သမီးတို့ကို snowboarding လေအဲ့လိုမျိုး coffee နဲ့ပေါ့နော်အခု season ထားရဲလို့တကယ်ချင်းနေလဲ
ဒါလို့ရာသီရောက်ရင်အိမ်နေမှာတွေမဟုတ်ပဲပန်းချံတွေမှာလည်းမီးအလဆင်ထားတာကြောင့်အဲ့ဒါတွေကိုလက်ကြည့်ရတာလဲပြောစရာတမျိုးကောင်းတယ်လို့မတ်တီကြီးကပြောပါတယ
် season ထားရဲရာကြောင့်အဲ့လမ်းတွေမှာမီးအလဟိုထုံးပွဲလို့အဲ့လမ်းတွေမှာပြောတခြားအဲ့ပန်းချံတွေမှာလေပန်းချံတွေမှာဆိုသူတို့မီးတွေထုံးတာလို့ရအဲ့လိုပွဲရရှိရပေါ့နော်အဲ့လိုသူတို့အချိန်သတ်မှတ်ထားရဲပေါ့နော်အဲ့ Christmas မတိုင်ရင်ရဲအဲ့ Christmas January တော့ဆက်နေချိန်လာမမီကြည့်ထားရတော့အဲ့လိုမျိုးအဲ့လိုတီးသမီးတို့သွားမယ်ဒါပေမဲ့အဲ့ပန်းချံတစ်ခုကကြာနည်းနည်းဝေးရတငယ်ချင်းနဲ့အကုန်လုံးစုသွားမှာပေါ့နော်ဒီရအဲ့လိုမျိုး
တကယ်တော့အမေရိကရဲ့အားလည်းရရှိစတင်တဲ့အချိန်ဟာကျေးဇူးတော်နေ့လို့ဆိုကြပါရယ်နှစ်စဉ်နိုဝင်ဘာလတည်းကနောက်ဆုံးကြာသပတေးနေ့ကိုကျေးဇူးတော်နေ့ရဲ့လို့သတ်မှတ်ခဲ့ရတာပါဒီချိန်ဟာကို့ဘဝတစ်လျှောက်လုံးအကောင်းဆုံးခွင့်ရေးတွေဘလို့ရခဲ့လဲဘာကြောင့်ရခဲ့တာလဲဆိုတာတွေကိုပြန်လည်စဉ်းစားပြီးအကောင်းမြင်ကျေးဇူးတင်ကြတဲ့အချိန်မှာဟိုရုံးကတော့မြောက်အမေရိကတိုက်ကိုဥရောပကနေစတင်ရွှေပြောင်းအခြေချနေသူတွေဟာကျေးဇူးတော်နေ့ဆင်နွှဲကြတာမှာဌာနေ Red Indian တိုင်းရင်းသားတွေကိုကျေးဇူးတင်တဲ့အနေနဲ့အစားအသောက်တွေကျွေးတာတွေတောင်လုပ်ခဲ့ကြတယ်လို့ဆိုပါတယ
် We gather together to ask the Lord's blessingHe chastens and hastens His will to make known. The wicked oppressing now cease from distressing. Sing praises to His name, He forgets not His own.
ဒီကျေးဇူးတော်နေ့အပြီးနောက်တစ်ရက်တောက်ကြနေရတော့ဈေးဝယ်သူတွေအကြိုက် Black Friday ဆိုတဲ့နေ့ပါ America မှာဈေးဝယ်ဖို့ဝါသနာပါသူတွေအတွက်တော့ Black Friday ဆိုတာဈေးဝယ်လို့ကောင်းတဲ့ရက်တစ်ရက်ဖြစ်ပါတယ်1960လောက်ကနေစပြီးတော့ကျေးဇူးတော်နေ့အပြီးနောက်တစ်ရက်ကို Black Friday နေ့အဖြစ်အားလုံးကသတ်မှတ်ထားကြတာပါ Christmas အတွက်လက်ဆောင်ပစ္စည်းတွေကိုလည်းအဲ့ဒီအချိန်တွေကနေရှာပြီးတော့ဝယ်ဆုကြတဲ့သူတွေလည်းရှိပါတယ်အားလည်းရရှိအစဈေးဝယ်ရသည်မှာဈေးလျှော့ရောင်းတဲ့အတွက်အဲ့ဒီနေ့မှာဆိုရင်နေရာတကာမှာဈေးဝယ်သူတွေနဲ့စီကားနေတာပါဈေးဝယ်အတွက်ကြုံနေတဲ့ပတ်သက်ပြီးကိုထက်အောင်ကအခုလိုပြောပြပါရစေဒီနေ့တက
ောင်ပေါ့တောက်ကြလို့ညမျိုးတွေမှာ squat dance ရတယ်ဟုတ်လိုက်ဒီရအဲ့ဒီမှာအထူးလျှော့သေးတွေရောင်းကြတာဟုတ်သူတွေကညာလုံးပေါက်တန်းစီမနက်မိုးရင်ကြတော့တိုးခုပြီးတော့ဝယ်ကြတာပေါ့အစီအစဉ်ရှိကြပါလဲသွားကြပါလဲသွားပါလဲကျွန်တော်လည်းသွားတာပေါ့
ဝါရှင်တန် DC သမရအိမ်ဗျူနာမှာစိုက်ထူထားတဲ့နိုင်ငံတော်ခရစ်စမတ်သစ်ပင်ကိုဒီဇင်ဘာလ3ရက်နေ့မှာမီးထွန်းညှိပါတယ် 1923ခုနှစ်ကနေစလို့ခရစ်စမတ်သစ်ပင်မီးထိုးမွဲကိုကျင်းပလာတာမှာဒီနှစ်မှာတော့93ချိန်မြောက်မီးထိုးမွဲကိုရာနဲ့ချီတဲ့ပရိသတ်တွေတက်ရောက်ခဲ့ပါတယ်ခရစ်စမတ်သစ်ပင်မီးထိုးမွဲကိုသမရဘရိတ်အိုဘားမားသမရဂရောမီရှယ်အိုဘားမားနဲ့မိသားစုတွေကမီးထိုးညှိပြီးတော့ဖွင့်လှစ်ပေးခဲ့တာပါ
We got a countdown going on. We're going to start at 5. Here we go. 5, 4, 3, 2, 1. Merry Christmas, everybody.
ဒီနေ့မှာတော့ Christmas တစ်ပင်ကိုရွှေရောင်ငွေရောင် LED မီးလုံးတွေနဲ့အလှဆင်ထားပါရယ် LED မီးလုံးတွေကိုအသုံးပြုပြီးတော့ Christmas တစ်ပင်ကိုမီးထွန်းတာကြောင့်ဒီကာလတစ်လျှောက်လုံးညနေမှောင်ရီပြိုးကနေည7နာရီလောက်အထိမီးထွန်းကဟာ150လောက်သာကုန်ကြမှာပါဒီ Christmas တစ်ပင်ကိုတော့သတင်းပတ်နဲ့ချီးပြီးတော့ပြထားမှာဖြစ်တာကြောင့် American တဝမ်းနဲ့ကဘာတလွားကခီးတွေလည်းလာရောက်ကြည့်ရှုကြမှာပါ
So we've been doing a little jingle bells here.
I think it's time for a round of jingle bells. Everybody can sing along. Everybody knows the words.
Jingle bells, jingle bells, jingle all the way. Oh, what fun it is to ride in a one-horse open sleigh. Jingle bells, jingle bells, jingle all the way.In a one-horse open sleigh O'er the fields we go Laughing all the way Bells on bobtails ring Making spirits bright What fun it is to ride And sing a sleighing song tonight Hey! Jingle bells, jingle bells Jingle all the way Oh, what fun it is to ride In a one-horse open sleigh Hey!
ဒေသရှင်အလုံးက Jingle Bells တချင်းကိုဆိုးပြီးတော့ Christmas တစ်ပင်မီးထွန်းပွဲကိုအဆုံးသတ်ခဲ့ပါရယ်သမရဥပမာမိသားစုကလည်းစင်မော်ကိုတက်ရောက်ပြီးတီးဆိုသူအမှုပညာရှင်တွေကိုလက်ဆွဲနှုတ်ဆက်ခဲ့တယ်လို့အဲ့ဒီတချင်းကိုလည်းတံပြန်လိုက်ဆိုခဲ့ကြတာဖြစ်ပါရယ်ခင်ဗျာ
ကိုအောင်စီစဉ်တင်ဆက်ပေးနေတဲ့တုတ္တဆောင်လေးအမေရိကန်တခွေကိုနားဆင်ကြရတာပါရှင် VOE အမေရိကန်တန်ရဲ့အင်ကာနေမနက်ခင်းအတန်းလွင့်အစီအစဉ်တွေကိုနားဆင်နေကြရတာဖြစ်ပါလေရှင
်အမေရိကန်အစိုးရရဲ့သဘောထားအမြင်အဘော်ကိုတင်ပြပါတော့မယ်ခင်ဗျာ
အရှိအလေပိုင်းမှာထားတဲ့အမေရိကန်ပြည်ထောင်စုရဲ့မူဝါဒရေးရာပေါ်လစီဟာအဲ့ဒီဒေသတစ်လျှောက်အခြေအနေပြန်လည်တည်ငြိမ်အောင်ကူညီသူတွေနဲ့ငြိမ်းချမ်းရေးတည်ဆောက်သူတွေကိုသူတို့ရဲ့လုပ်ငန်းစဉ်တွေအကောင့်ထည့်ဖော်ဖို့အတွက်လိုအပ်တဲ့အခွင့်အလမ်းတွေရအောင်တည်တည်ချာချာအကူအညီပေးနိုင်ဖို့ဖြစ်တယ်လို့ဝါရှင်တန်မှာပြုလုပ်တဲ့ဆာဗန်ညီလာခံအတွင်းမိတ်ကွန်းပြောကြားစဉ်နိုင်ငံခြားရေးဝန်ကြီးဂျွန်ကယ်ရီကပြောပါတယ်ဒေသအတွင်းအဓိကပြဿနာတွေထဲမှာစီးရီးယားစစ်ပွဲကိုနိုင်ငံရေးနှီးလန့်တဲ့အဖြစ်ရှာနိုင်ရေးအတွက်အခြေအနေတွေတိုးတက်ဖို့လည်းပါဝင်ပြီးကိုလောက်နိုင်ရင် dash နဲ့တခြားဆွန်းရောက်အကြမ်းဖက်သမားတွေကိုပိုးပြီးစီးစီးလုံးလုံးနဲ့ပြင်းပြင်းထန်ထန်တိုက်ခိုက်ချေမှုန်းမှုတွေလှုပ်ဆောင်နိုင်မှာဖြစ်တယ်လို့ Mr. Kerry ကဆိုပါတယ်။ဒါကြောင့်အစ္စရေးနဲ့ပါလက်စတိုင်းနှစ်ဖက်ခေါင်းဆောင်တွေအနေနဲ့လက်ရှိထွက်ပေါက်ပိတ်နေတဲ့အခြေအနေကနေလမ်းစပွင့်သွားအောင်အရေးတကြီးလှုပ်ဆောင်ရမှာဖြစ်တယ်လို့နိုင်ငံပြည်သူတွေကြားငြိမ်းချမ်းရေးအတွက်တားဆီးဖြစ်နေတဲ့အခက်အခဲတွေကြားကပဲဒါကိုဦးစားပေးလှုပ်ဆောင်သွားဖို့လဲတိုက်တွန်းခဲ့ပါတယ်။နိုင်ငံလက်တွဲအဖြစ်ရှာမှနှစ်ဖက်လုံခြုံရေးနဲ့သာယာဝပြောမှုရနိုင်မှာဖြစ်ပြီးဒီကြိုးပမ်းအားထုတ်မှုအပေါ်အမေရိကန်ပြည်ထောင်စုကအထောက်အကူပေးသွားမှာဖြစ်တယ်လို့ခြေလှမ်းတိုင်းမှာလည်းသူတို့နဲ့အတူရှိနေမှာဖြစ်တယ်လို့ဂျွန်ကယ်ရီကပြောပါတယ်။အဲ့ဒီဒေတာကငြိမ်းချမ်းရေးတည်ဆောက်တဲ့သူတွေအနေနဲ့အောင်မြင်နိုင်တဲ့အခွင့်အလမ်းတွေရှိကြောင်းဒါဟာမရှိမဖြစ်ရေးပါတဲ့အရာဖြစ်ကြောင်း သူတို့တွေအတွက်ဖြစ်လာကြုံလာနိုင်တဲ့အန္တရာယ်တွေကနေအတက်နိုင်ဆုံးကာကွယ်ပေးသွားမှာဖြစ်ကြောင်းလဲနိုင်ငံခြားရေးဝန်ကြီးကယ်ရီကပြောပါတယ်။ဒါကြောင့်ဥရောပသမဂ္ဂ P+1 နိုင်ငံတွေနဲ့အီရန်နိုင်ငံကြားနျူကလ ியர் သဘောတူညီမှုရရှိရေးဟာတိတ်ကိုအရေးကြီးနေတာဖြစ်ပါတယ်။လွန်ခဲ့တဲ့နှစ်နှစ်အီရန်နဲ့တရားဝင်ညှိနှိုင်းဆွေးနွေးမှုစတင်တဲ့အချိန်ကအီရန်ဟာဆက်တလက် 19,000 ရှိသလိုတန့်စင်ထားတဲ့ယူရေနီယမ်တွေနဲ့ဘုံးလက်နဲ့ထုတ်လုပ်တဲ့ရေဒီယိုဓာတ်သတ္တိကြွပလူတိုနီယမ်ထုတ်လုပ်နိုင်တဲ့အနုမြူဓာတ်ပေါင်းဖို့ကိုတည်ဆောက်နေတာပါ။အီရန်အနေနဲ့နျူကလ ியர் လက်နဲ့ထုတ်ချင်တဲ့ဆိုရင်နလအတွင်းမှာနျူကလ ியர் လက်နဲ့ပြုလုပ်နိုင်တဲ့နျူကလ ியர் စွမ်းအင်ထုတ်လုပ်ပစ္စည်းကိရိယာတွေရအောင်လုပ်နိုင်တယ်လို့နိုင်ငံခြားရေးဝန်ကြီးကယ်ရီကပြောပါတယ်
။ Under the Joint Comprehensive Plan of Action, every single one of Iran's pathways to a bomb is blocked.
အခုဘူးတွဲစီစဉ်အောက်မှာအီရန်ရဲ့ဘုံးထုတ်လုပ်နိုင်တဲ့လမ်းကြောင်းတွေအလုံးကိုတခုမှကြံပိတ်ပင်နိုင်ခဲ့တာဖြစ်ပါတယ်။သူ့ရဲ့ယူရေနီယံနဲ့ထုတ်လုပ်တဲ့နီးပလူတိုနီယံနဲ့ထုတ်လုပ်တဲ့နီးသူ့ရဲ့လှုပ်ဝက်နီးတွေကိုတားနိုင်ခဲ့တာပါ။ဒါကြောင့်ကျွန်တော်တို့ညှိနှိုင်းရမှာကိုယ်ပိုင်ပြည့်တိဖို့လိုအပ်တဲ့အချက်တွေနဲ့စောင့်ကြည့်မှုတွေကိုလုပ်ခဲ့တာလည်းပါပါလေ။ဒါဟာသဘောတူညီချက်ထဲမှာပါပါတယ်။အခုတော့ကျွန်တော်တို့ဟာနှစ်ပေါင်းအစိတ်လောက်နေ့စဉ် 24 ထုတ်လုပ်တဲ့ယူရေနီယံမှန်သမျှဘယ်မှာရှိတယ်ဆိုတာကိုသိနေပါပြီ။
အီရန်နဲ့နျူကလ ியர் သဘောတူညီချက်ကိုအီရန်အနေနဲ့တခြားဒေသတွေမှာဖျက်လို့ဖျက်စီးလိုက်လုပ်မယ်ဆိုတဲ့ထင်မြင်မှန်းဆချက်အစိတ်အပိုင်းနဲ့လောက်တာမဟုတ်ပဲအီရန်ရဲ့ပင်ကိုသဘောနဲ့ချမှတ်ခဲ့တာကိုသတ်မှတ်ပေးရန်ဝန်ကြီးကယ်ရီကပြောပါတယ်ဒါဟာမှန်ကန်တဲ့လောက်ရဖြစ်ပြီးအီရန်အနေနဲ့သူ့စီမှာနျူကလ ியர் လက်နက်မရှိဘူးဆိုရင်အရင်ပုံစံပြန်သွားဖို့ပိုလွယ်တယ်လို့လည်းပြောပါတယ်ရှင်
မေဂန်ဆိုရရဲ့သဘောထားအမြင်တွေကိုတင်ပြလို့ပြီးပါပြီ
။အခုနားဆင်ခဲ့ကြရတာကတော့အမေရိကန်ဆိုရရဲ့သဘောထားအမြင်သားဖြစ်ပြီး VOA ရဲ့အားပေါ်မဟုတ်ကြောင်းသိစေအပ်ပါတယ်ရှင့်။အင်ကာနေမနေ့ဖက်အစီအစဉ်တွေအဆုံးမတက်ခင်မှာနိုင်ငံတကာသတင်းချင်းချုပ်ကိုမတ်ရင်ချင်းနိုင်ငံတလှည့်ကြီးညာပေးပါဦးမယ်ရှင်။
တင်ကရတရုတ်လူခွင့်ရေးရှေ့နေကြီးဖြစ်တဲ့ပူဂျီကွမ်းကိုထောက်ခံသူအုပ်စုတစုဟာဘေကျင်းမြို့တော်တရားရုံးအပြင်ဘက်မှာတနင်္လာနေ့ကစူဝေးရောက်ရှိခဲ့ကြပါတယ်။အမှုစစ်နေတဲ့အဲ့ဒီတရားရုံးအပြင်ဘက်မှာအာဏာပိုင်တွေအနေနဲ့သတင်းထောက်တွေကိုချိန်ချောက်မှုတွေရှိခဲ့ပြီးဆန္ဒပြသူတွေနဲ့တန်တမန်တွေကိုလည်းတွန်းထိုးခြင်းလုပ်ခဲ့ပါတယ်။လူခွင့်ရေးအုပ်စုတွေနဲ့အနောက်အင်အားကြီးနိုင်ငံတို့ထံကနေပြစ်တင်ဝေဖန်မှုများထွက်ပေါ်ခဲ့တဲ့လူသိများတဲ့အခြေအတင်အငင်းပွားပွဲရာဖြစ်နေတဲ့လွတ်လပ်စွာထုတ်ဖော်ပြောဆို၍အမှုနဲ့ပတ်သက်လို့ပြစ်မှုထင်ရှားတွေ့ရှိရင်ပူအနေနဲ့ထောင်ဒဏ်၈နှစ်ကြာခံရပွဲရှိနေပါတယ်။အမေရိကန်နိုင်ငံကြီးဌာနသတင်းစာရှင်းလင်းပွဲမှာအခုလိုအထင်ကရတရုတ်ရှေ့နေပူကျင်ကွမ်းကိုလူမျိုးရေးအမုန်းတရားပွားမှုနဲ့ရန်စားဖို့လှုံ့ဆော်မှုဆိုတဲ့ဆွဲချက်တွေနဲ့ပတ်သက်ပြီးစိုးရိမ်မကင်းဖြစ်တဲ့အကြောင်းဒီနေ့ထုတ်ဖော်ပြောကြားခဲ့ပါတယ်ရှင်။IS Islamic အစွန်းရောက်စစ်သွေးကြွတွေကိုစန့်ကျင်ချိန်မုံနေတဲ့သူတို့ရဲ့တိုက်ပွဲမှာ American ပြည်ထောင်စုဦးဆောင်တဲ့ညွန်ပေါင်းအဖွဲ့အနေနဲ့အဆုံးမှာအောင်နိုင်လိမ့်မယ်လို့ယုံကြည်ကြောင်း American သမ္မတ Barack Obama ကတင်းလာနေကပြောဆိုလိုက်ပါတယ်။စာသင်ခန်းထဲမှာ IS အကြမ်းဖက်အဖွဲ့ကိုထောက်ခံသူတအူးကဓားနဲ့ထိုးတာခံခဲ့ရတယ်လို့ဆိုတဲ့ပြင်သစ်သူနာပြုတင်းနှန်းကျောင်းဆရာတယောက်ကသူလောက်ကြံပြောဆိုခဲ့တာဖြစ်ကြောင်းဝန်ခံခဲ့ပါတယ်။ Paris မြို့အနောက်မြောက်ဘက် Overbillion မြို့ကအသက်45နှစ်အရွယ်ရှိတဲ့ကျောင်းဆရာတအူးဟာလက်ဘေးနဲ့နဘေးမှာမပြင်းထန်တဲ့ဓားဒဏ်ရာတွေရခဲ့တယ်လို့ဒါကြောင့်ဆေးရုံတင်ထားခံခဲ့ရပါတယ်ရှင
်။အင်္ဂါနေ့မနေ့ပိုင်းသတင်းတွေကိုမတ်အင်ဂျင်နိုင်ပြပြပေးသွားတာပါဒီမနေ့ရဲ့အစီအစဉ်ထုတ်လို့ရမှုကကိုရဲကောင်ဖြစ်ပြီးအတန်ဖတ်အင်ဂျင်နီယာကတော့ဂျင်မီကွတ်ဖြစ်ပါတယ် VOA မြန်မာပိုင်းအစီအစဉ်ကထုတ်လွှင့်တဲ့အစီအစဉ်တွေကိုအင်တာနက်စာမျက်နှာဖြစ်တဲ့ burmese.voanews.com မှာနားဆင်နိုင်ပါတယ်ရှင်အခုအင်္ဂါနေ့ညနေပဲ6နာရီကနေ9နာရီထိထုတ်လွှင့်မဲ့အစီအစဉ်တွေကိုတော့လိုင်းဒိုမီတာ16 19 25တို့ကနေဖန်ယူနားဆင်နိုင်ပါတယ် VOA ကိုနားဆင်ခဲ့ကြတဲ့အတွက်ကျေးဇူးအထူးတင်ပါတယ်ရှင်
This program has come to you from the Voice of America, Washington.